Welcome to the Voice of America in Burmese.
Washington of the American Tangani, Natalna say, September 9th, Tanilani Menekin season ago, Nemasano Jimin at Chamaigani Kunanaiti, Langometer Nasali Lizen and Gazette, Lanameter Tia Gozerogani, Tolan Beni Bavi, Chama Kimutapa, Dimenekin the Hindago, Gunyanwe, to Pyopia Pibane. Kabatala, Corona Paras Kusamu, Saint Pusumire, John Hopkins Tekado Sitania, Tioga Kusa Kayaduha, Ningrenema, Nasakunataniba Shilavi Pippi, Tesuma Dugale, Gode Niba Shinibavi, Nemananga, Indian Indian Nangamaro, Ningrenema, Gusekadu, Godon Jone, Kabamati Edwin, Anazo, Gusamu Sanjin Tendogaraba, India Makuso, Tioga Gusadu, Lathan Jone, Kabamatia Anazo, Gusekana Pippi, Dudia Anazonga, A Gusekadu, Lathan Joshi, Brazil Pippari. American Kusa Kanaga, American Piran Supi, Sunini Tiso, Chautanjo Shibi, Tesson Aduga, Natain Niva Shinibari, Asa Grega, Namo Kama Mu Bene, Yen Sainere, Congo Democratic Tamara Nanga, Nigeria Shinya Bain Tita, Tang Sudane, Yemen Nangan Dimaro, COVID 19 Kayogaba, Pipwala Rekama, Tane Chile, Piduria, Atta Andianeba, Yen Sainere Lu, Gula Tamaga, Ludazan Sanamu Sen, Ajike, Mark Lokoge, Longjuring Kansiku, Pepur Esago, The New York Times, Drema Popia Tabare. Belarus Nangama, Kala Jashi Utoni Retamra, Alexandra Luga Shangogu Sepi, Anna Yazire, and Yimpoa Wesrika Gwenaupai, Lulu Sanatiamu Sepi Chipuaniama, The Ningri Negaro, Muron Minxma, Taune Chibi, Suis Sanatiaga Jabare, Daha, A Yendrin Padrigate. Sanatiadu yet, Tidida, Nyala, Pipare, Ditaning Rene Sanatia Wagani, Sanatiadu Conese Remine, Pankanga Relu, Luque Puriga, Piovari, Belarus Nangama, Ogola Guenima, Timpare, Yuka Puema, Du Nanya Relu, Luca Shangova, Jinagera Pippi, D. Yuka Puema, Name of the Mamu Rishi Relu, Adakan Party Regayo, American EU, Europa, Tamagarugaba, Jonira Pipare. Yuga Buen Nau Bai, Sanatia Murija, a Pankayadu, Konatanjo Shinibi Piedalu, Sanatia Mugen, Tisumaduga, Liu Remene Shigeraba, Ariga Dekan Gauzang, Savieta Lana, Dishan Noskaya Garo, Yuga Buen Pigrega, Tu Ute Andia Gelu Piopi, Lithuania Nangabego, Trapi Dinshamira Piopi, Belarus Nangama, Yuga Buen Ute Jimpa Nangudre, Juzani Relu, Viewi Mimian Gamma Pioja Kibari. Russia Taikan Gonsa, Alexei Navalny, Sika Kare, Tandia Shimuna Patapi, Russia Baga, Chile Dream Mapayan, Russia Poma Danka, Yu, Muri Loku Pila Nangelu, Germany Nangan Jai Wenji, Haiku Maska, Piovare, D. Sekamuma, Russia Suaga, Nakuma, Shinirelu, Yumpiani, Ache, Nadia Shini Jau, Germany Danesa, Build and Stuntek, Drentanago, Wenji Maska, Pioja Kiraba, Russia Suanine, D. Sikha Tekemuma, Powen Patemu, Mashibu Sonia, Mapata Jan Chiladri, Chadiabu, Piogerepian, D. Yazemu, Russia Suaga, Pishin Pimedo, Tupion in Tajan Epiobari, Jamia Kukama, EU Robert Tamagai, Ateja, the Babri Tawengo Junior Araba, Russia Nanga, the Bawa Dangwe, Uropago, Tempume, $7 billion, Nord Stream 2, Dangwe Pirankisan Patapi, The water pian toa, Russia Gamalopole, Wunji Meska Piobari, Russia Taikan Kansanga, Ayun Jogo Tikai Sira, Novi Chok, Saint Migera Pichang, Germany Suaga, Didrimba, Sobai Mabe, Pioja Geraba. California Dinema, Yadiru Puvian Chok to be, Tommy Rejija, Sepi Longjani Raja, Liberty, Alokamani, Alaya, Dosa Country, Bampi Duridega, Anezo Yau Chauce Jogo, Sita Yahayan Rene, Geto Pigabari. Miku Semu Yambi Chimare Tommy Langjamuha Nea Toniama Pipwani Raba California Pine Levan Mashire Sierra Muta Uyandema Bimi Nedu Chausa Tongago Geto Kiavi Tita Nugaro Dana Pintanello Fresno Mita Tananga Piobale Tita Camivole Peluya Shupianja Bodre Anna Benega Nunjani Bale Sheva Yegandi Naga Tommy Gara Suyama Naze Jogu Langjani Raba California down by Los Angeles, a ship and my long journey at Domi Valley, a shame poor piano thing that way. Data can be pillowed up down ship or make total body. San Diego County, a ship and my long journey at Domi Garo, တနာရီအတွင်းမှာပဲအိတ်က၄00လောက်ကိုပြန့်နှံ့သွားတဲ့အတွက်ကလီဗလန်မြို့သားဥယျာဉ်သားမှနေသူတွေဘေးလွတ်ရာကိုရွှေ့ပြောင်းခိုင်းထားပါတယ်။ကယ်လီဖိုးနီးယားပြည်နယ်ထဲမှာမီးကြီးကျယ်လောင်ကျွမ်းနေတဲ့နေရာ22နေရာရှိပြီးမီးတပ်သမား 12,000 ကျော်မီးငှိမ့်တက်နေရတယ်လို့ပြည်နယ်မီးတပ်ဌာနကပြောပါတယ်။ကယ်လီဖိုးနီးယားပြည်နယ်မှာအောက်တိုဘာ15ရက်နေ့ကစပြီးတောမီးလောင်ကျွမ်းမှု900ရှိခဲ့ပါတယ်။မီးလောင်ကျွမ်းတဲ့ areas ထူးရန်မှန်2000ကျော်ကျယ်ပြီးလူ10ဦးအသက်ဆုံးရတယ်လို့အဆောက်အဦပေါင်း3000ကျော်ပျက်စီးခဲ့ရပါတယ
်။ VOA American တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12.33 ညဒိုင်းနိုမီတာ40 kHz 8.33 ညဒိုင်းနိုမီတာ51 kHz 5805နဲ့ဒိုင်းနိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါရရှင
်။ကျွန်တော်ညဝင်းအောင်ပါခင်ဗျာ။တနင်္လာနေ့မနေ့ကင်ဗီယူရဲ့သတင်းလေးကိုတင်ဆက်နေပါတယ်။မြန်မာနိုင်ငံမှာကိုဗစ်ကူးစက်မှုတရေရေတက်လာနေတဲ့အခုလိုကာလမှာပဲနိုင်ငံရေးပါတီတွေအနေနဲ့လူအယောက်50တဲ့မပိုပဲကိုဗစ်ကာကွယ်တားဆီးရေးဆိုင်ရာကျန်းမာရေးသတိပေးလမ်းညွှန်ချက်တွေအတိုင်းစတင်မှာရှိရဲ့အင်္ဂါနေ့မနေ့6နာရီကစလို့မဲဆွယ်စီယုံခွင့်ပြုလိုက်ကြောင်းပြည်တော်စုရွေးကောက်ပွဲကော်မရှင်ကကြေညာပါတယ်။ကိုဗစ်ကာလဖြစ်တဲ့အတွက်စည်းကမ်းချက်နဲ့အညီအခုလိုလူ50ထဲမှပိုရလို့ကန့်သတ်ရတာဖြစ်ကြောင်းပြည်တော်စုကျန်းမာရေးဝန်ကြီးဒေါက်တာမြင့်ထွေးက VOA နဲ့အသီးသန့်မေးမြန်းခန်းမှာပြောကြားပါတယ်
။ကျွန်တော်ကလူ50လောက်ကိုရမယ်ဒီတိုင်းနဲ့50လောက်က6ပြီกว่าမယ်ကျွန်တော်ရှေ့နောက်ဘေးညာ6ပြီกว่าလုံးမယ်50လီဝင်တူတဲ့ကောင်းတဲ့နေရာမှာလုံးမယ်ဒါ ਈ ပေါ့အကုန်လုံးကျမ်းမာရေး perspective ကနေပြီးတော့ပေါ့နော်ဒီ covid condition အတူတူနဲ့တိုင်ပြီးကျွန်တော်လုပ်ပါတယ်အားလုံ
းဒီအပိုင်းနဲ့မြန်မာနိုင်ငံမှာ covid အတည်ပြုလူနာသစ်ပိုတိုးလာနေတာကြောင့်မြန်မာပြည်သူလူထုစိုးရိမ်မှုမြင့်တက်နေတယ်လို့ကျန်းမာရေးဝန်ကြီးဌာနအနေနဲ့လည်းစိုးရိမ်ကြောင်းဝန်ကြီးဒေါက်တာမြင့်ထွေးကပြောပါတယ်ကျန်းမာရေးနဲ့အာကစားရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရစက်တင်ဘာလ6ရက်မနက်7နာရီခွဲမှာ covid အတည်ပြုလူနာသစ်66ဦးကိုကြေညာခဲ့ပြီးည7နာရီသတင်းမှာတော့အတီးပြူလူနာသစ်တရားထပ်ကျင်ရတဲ့အတွက်မြန်မာနိုင်ငံကကိုဗစ်ကူးစက်မှုဟာတနင်္ဂနွေနေ့တရက်တည်းမှာတင်166ဦးစံချိန်တင်ရှိခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံမှာအခုချိန်ထိကိုဗစ်ကူးစက်ထားသူပေါင်း1419ဦးရှိပြီးသေဆုံးသူ10ဦးရှိနေပါတယ်ခင်ဗျာဒီနေ့နေ့အပြီးမှာလည်းကျန်းမာရေးဝန်ကြီးဒေါက်တာမြင့်ထွေးနဲ့တီးသန့်ဆက်သွယ်မေးမြန်းထားတာကိုနားဆင်ရဖို့ရှိပါတယ်ဟောင်ကောင်လွှတ်တော်ရွေးကောက်ပွဲကျင်းပပြီးဖို့ဟောင်ကောင်အစိုးရကရက်ရွှေဆိုင်းလိုက်တာကိုစန့်ကျင်ဆန္ဒပြတဲ့ဒေသခံတွေတဲကအနည်းဆုံးလူ290ကိုတနင်္ဂနွေနေ့မှာဖမ်းဆီးလိုက်တယ်လို့ဟောင်ကောင်ရဲကပြောပါတယ်။ဖမ်းဆီးထားသူတွေထဲမှာ289ဦးကိုတရားမဝင်လူစုဝေးမှုနဲ့ဖမ်းဆီးတာဖြစ်ပြီးကျန်တဲ့အမျိုးသမီးတဦးကတော့လွတ်လပ်ရေးတောင်းဆိုတဲ့ကြွေးကြော်သံတွေသူ့ရဲ့ Facebook ပေါ်မှာရေးသားဖြန့်ဝေခဲ့တဲ့အတွက်ဖြစ်ပါတယ်။သူမရဲ့လူရဲဟာမြို့သားလူမျိုးရင်းဆိုင်ရာဥပဒေသေးရာညှိစွန်းလာကြောင်းလို့ပြောပါတယ်။ဟောင်ကောင်လွှတ်တော်ရွေးကောက်ပွဲကိုစက်တင်ဘာ6ရက်မနေ့တုန်းကကျင်းပဖို့ရှိခဲ့ပေမဲ့တနည်းကြာရဆိုင်ကြောင်းပြီးခဲ့တဲ့ဇွန်လလကုန်မှာဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကကြေညာခဲ့တာပါကိုဗစ်ပြန်ပွားကူးစက်လာတဲ့အချိန်တွေကြောင့်ရွှေ့ဆိုင်းရတာလို့ကယ်ရီလမ်ကဆိုပေမဲ့ဟောင်ကောင်ဥပဒေပြုကောင်စီမှာအတိုက်ခံဒီမိုကရေစီအားစုဘက်ကမင်းအများစုအနိုင်ရကြီးရှိတာကိုစိုးရိမ်လာကြောင်းအုပ်ချုပ်သူတွေဘက်ကအခုလိုလုပ်ခဲ့တာလို့ဝေဖန်မှုတွေထွက်ပေါ်နေပါတယ်ဒီရွေးကောက်ပွဲဟာပြည်ထောင်အစိုးရကမြို့သားလူမျိုးရေးဆိုင်ရာဥပဒေကိုပြဋ္ဌာန်းခဲ့ပြီးနောက်ပထမဦးဆုံးပြုလုပ်တဲ့ရွေးကောက်ပွဲလည်းဖြစ်ပါတယ်ခင်ဗျာဘင်္ဂလားဒေ့ရှ်နိုင်ငံမြို့တော်ဓာကာရဲ့စင်ကြီးဘုံကဗလီတစ်ခုမှာပြီးခဲ့တဲ့တောက်ကြညနေဘက်ဝတ်ပြုဆူတောင်းနေချိန် gas tankway pipeline ပေါက်ကွဲမှုကြောင့်တည်ဆုံးနိုင်ငံရတာဖြစ်ခဲ့ပြီးတနင်္ဂနွေညအထိစီးရင်ရတည်ဆုံးသူ24ယောက်အထိတိုးလာပါတယ်ပေါက်ကွဲတဲ့နေ့မှာတင်16ဦးတည်ဆုံးခဲ့တာပါတောက်ကြနေ့ဝတ်ပြုဆူတောင်းခြင်းမှာ gas ဗေနီယာကရိုစိတ်ပေါက်ကွဲခဲ့တယ်လို့ဆိုတာအာဏာပိုင်တွေစုံစမ်းနေစေဖြစ်ပါတယ်တည်ဆုံးသွားသူတွေထဲမှာဖခင်ပြည်သူနဲ့အတူဗလီမာလာယောက်ဝတ်ပြုတဲ့အသက်9နှစ်အရွယ်ကောင်းလေးတယောက်လည်းပါဝင်ပြီးအသက်ရှင်ကျန်ရတဲ့သူဖခင်ရဲ့အခြေအနေကစိုးရိမ်ရပါတယ်။ပေါက်ကွဲခြင်းမှာဒဏ်ရာရခဲ့တဲ့လူ39ဦးကိုဒါကာမြို့ကအစိုးရပိုင်ဆေးရုံမီးလောင်ဒဏ်ရာအထူးကုသဆောင်မှာလက်ခံပြုစုနေပါတယ်။ဆေးရုံကိုရောက်လာသူတွေရဲ့အခြေအနေကစိုးရိမ်ရပြီးသူတို့ကိုခန္ဓာ90ရာခိုင်နှုန်းကိုမီးလောင်ကျွမ်းထားတယ်လို့တာဝန်ကြဆရာဝန်ကပြောပါတယ်။ Gas ပေါက်ကွဲမှုကနေဗလီတွင်းမှာရှိတဲ့လေအေးပိစက်အနည်းဆုံး6လုံးပေါက်ကွဲခဲ့တာကြောင့်မီးကူးစက်မှုလျင်မြန်ခဲ့ပုံရတယ်လို့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာဂျပန်နိုင်ငံတောင်ပိုင်းကိုပြင်းထန်စွာတိုက်ခတ်နေတဲ့အင်အားပြင်းတိုင်ဖုန်းဖုန်တိုင်းကြောင့်ဒေသခံပြည်သူတိတက်သမရှစ်တန်းကိုဘေးလွတ်ရာရွှေ့ပြောင်းကြဖို့ဂျပန်အစိုးရကဇနင်းငွေနေ့မှာအမိန့်ထုတ်ပါတယ်လေပြင်းရောမိုးပါတစ်ပါးတိုက်ခတ်လာတဲ့ဟိုင်ရှန်တိုင်ဖုန်းဖုန်တိုင်းဟာ Tenengu ni diga Japan taong be au pang ga chong nui gu piata yin. Taong main ju shu chong gu ching ga la jing ma. Daza za a piu toa ba de. Taong mele di mo nai sing ga san jing ten lao de mo te ta mo ne mi piu ra de si la nang jang. Japan wun ji jo shen zu a be ga di pi ta ba de. Ai di ta ga taong chi de ni in di hie sing bi piata ni ba de. Asian taipu mo nai ha Japan chong nui gu piata bi. Korea chong zui be u ti toa ni jang. Japan mo zi la ta na ga kan man ba de. Mia Korea ni ga ha pi ki de di rin ba ga wun yao ke de. Mesej dari Montango, Gujeng di Kania Zep Separek, ya? Tengah ni mana kian VOA tengah ni go, talking muter ni tu, cunong yang we on tempah kita separek, ya? Agar asal tu mian jenye, apa sahingga nari go, nasi nyama wa?
Cunong, we mema, nyama ni ngama COVID luna de nizi tuno, sejak Tobi tangga ni ramu. Belu kagui tenso bu pinsen cara gu zaman ini agla wni gu mana ini aga meita bade. Oke, jauhkan metui hanya. Lepas ini jizu balu cara sya.
Aku ada. Kuma di ascending limb of the epidemic curve ni ali. Sudah dah utet deh. Dan yang tetan ini ni stipit deh.
Oke, foto itu di tahun tapi lo malu anji lah sya no.
Oh, stipit deh sudah aga konsep diri lo pi dah gu. Aku tungse lise gu pin cabul lo me. Adika lo. Sudah mereka, ujian kami mereka lari lima luar ya, kuno, terima bau, tercuri ya, konen lu meyau pinen, elah menetian, tadi terlalu jenuh lu season siapa ni, turun ya di lu piau ni lekama, positif di belau, pian itu jenuh ramai dihang ni, terus terima bau ini, pula luar jenuh ramai sebiji orang jenuh koran diu, tanah solusi, konen lu ya lah.
Okay, apa nama khusus jenuh nampak, apa nama tari tengah lah bosnya, no?
Boleh, kule jenuh ramai di hospital di mac. Jadi sila juga niaro hospital discharge pergi oleh jangan mana jangan sabit jenama ni.
Okay, tiup tiup tamat cete.
Jenama di sini siro tapi juga di sini marga virus ka koye sila ayam bayi solusi kacau lulu meyaro.
Okay, di posifu namun ama po mui jilu meyaro lawasnya no.
Okay, saya alat solusi. Ero cai mataro. Kaca lulu meyau sini virus kami sila sebab orang jenama kurungpi mesro. Siun drom yang niar dunia yang seno yang. Jenora lutara, permaisuri sejauh nasihat ia, kuniye nasihat lutara. Oh, lari dua hari jenora menerima lama. Koran di masih lelur lelir tiada. Kononnya kerjaya usah bido, release tu bukti barang.
Okay, di itu ala kita cari sekarang di mana jadi jauh, boleh bido tiada cara lagi. Nenek jangan usah boleh bido, jangan kau ibu bawa siapa.
Okay, malu busun di koran di mana yang ni ada cara, mana itu si management mah. Negative replication pian la nai na bo.
Okay, di sekian ni mah luri nyala lulu sinar muka melai nai be. Nampak tu sujud ni cuma la bo siapa.
Okay, taro aku siapa ni jono siapa. Aku ram nyala be siapa. Tapi nampak nak taro nyari um. Nanti sekarang aku siapa ni mah lulu si nyala semua la le. Tuh mah aku mobil tu ni.
Okay, yoga kan si cara bo siapa.
Okay, yoga kan tu jono diabetes bo.
Okay, siapa yoga kan nampak tu bo siapa.
Okay, utara semua ni asal diabetes NCH punya ji.
น้องส่งเสียงยาวนี่เจ้าแก่ที่สี่ก่อนนี่เนาะอะไรไม่ได้ยาวส่งน้ำยาน้องเดียวเอสเอลีแต่ยังเนี่ยมีมีเจ้าก็ซิสเต็มอีลูเปอร์สเรตูมาตูซิสก็ได้ออโตอินนูดิซิสโอเคเนี่ยมันยังมาเราที่เยียร์ลีเวนนั่นเลยดูที่นี่อะไรคู่กันอาจารย์ก็ให้พอบเย็นเลยเจ้าก็ว่าเสียเนาะเอลี่ฮันดูการที่เราเปลี่ยนมาเป็นนายกเนี่ยแต่เนี่ยเราจะเนี่ยดูกองนี้มาตีวิวาร์เราเปลี่ยนเราไม่อยากดีกว่าจะนั่นเราซีมาสิเสียวเนี่ยส่งกูเลยเอาตั ကုထုံးတွေကိုစိတ်ဆက်ရှာဖွေပြီးတော့ပါဆရာနော
်ဟုတ်တယ်တန်းနိုင်ဆုံးဟိုမတည်ရောမော်လေးဒါတွေကအရေးကြီးပါတယ်ဟု
တ်ကဲ့နောက်ထပ်ရောဆရာရောဂါခံရှိတဲ့သူတွေအခုလက်ရှိတွေ့ရတဲ့အချိန်မှာရှိသေးလားဆရာကြကြမမကုတာပဲ
ဟုတ်လေရှိရကျွန်တော်အခုဒီည 8pm ကိုကျွန်တော်ပြောလိုက်မယ်နော်အထူးကြက်မတ်ဆောင် ventilator လုံးဝမရှိဘူးနော်ဟိုအောက်ဆီဂျင်ပေးပြီးကုတဲ့ဟာက၄ယောက်ရှိတယ်ဝေပါဂီ1တောင်းကလာ1စစ်တွေ1ကန်နိုနီ1နော်ICU ရဲ့ဝင်နာ3ယောက်ရှိတယ်။ဝေပါကြီးမှာ9ယောက်၊တောင်အုပ်ကလာဘမှာ6ယောက်၊3ယောက်ရှိတယ်။နောက်ပြီးတော့အောက်ဆီဂျင်မပေးတော့လေယောဂပြေးဆန်းနေဆိုတာ2ယောက်ရှိတယ်။ဝေပါကြီးမှာလေနော်။အဲကျွန်တော်တို့လောလောဆယ်တော့ဆေးရုံတည်းမှာတက်တဲ့လူနာပေါင်း943ဦးရှိပါတယ်။ရခိုင်ပြည်မှာက489ဦး။အဲဒီဆေးရုံမှာတက်နေတဲ့လူနာပေါင်းတတိပိကျော် DC လောက်တော့မှာပေါ့။တက်တာရင်ကျွန်တော် DC လောက်တော့မယ်လေ။အကြာကြီးမထားတော့ဘူးဆေးရုံမှာ
။ဆေးရုံဆင်းခိုင်းတယ်မှာပေါ့ဆရာ
။အဲဆေးရုံဆင်းခိုင်းတော့ negative ဖြစ်မှာပေါ့လေနော်။ negative ဖြစ်ပြီးတော့
okay
ဟဲ့24နိုင်ပါနီးပါးတော့ဗောလေကျွန်တော်တေချာကိုလုပ်နေပါတယ်ဒီအောင်ထိမို့
ဟုတ်ကဲ့ဆရာပြည်သူတွေအတွက်တော့ဆရာအခုလိုရေးချီလာအချိန်မှာပါမှာချင်လဲဆရာ
ပြည်သူတွေရောအဓိကလေ social distancing လုပ်ရမယ်။အထူးသဖြင့်ရခိုင်ဘက်ကလူရရတရင်ပို့ရမယ်။နံပါတ်၁မဟာဗျူဟာဖြစ်နေတယ်။ကိုအသိစိတ်နဲ့ကိုလာပြီးတော့အစ်စ်ခံဒါအယံ့မြန်နေတဲ့ကိစ္စမိမိအရေးမလို့ရင်မိရဲ့မိသားစုကိုမယ်ခုခံထွက်သွားပြီးမှဘသူဒီပိုးရှိမယ်ပိုးကရှိနေမှာပဲ85ရာခိုင်နှုန်းလူများဒီလူကောင်းကြီးသွားလာတဲ့လူကောင်းကြီးလည်းပိုးရှိနေတယ်စစ်ပေးမယ် position တော့ quarantine နေပေါ့အဲ့ဒါမလို့ရင်ကျွန်တော်ဘယ်လို့မှမရနိုင်ပြည်သူပါလို့ရှိရင်ကျွန်တော်ဒီကုန်ပစ္စည်းကနောက်တစ်နှစ်ပတ်သုံးပတ်မှာလုံးဝကိုပြည်သူရာဒီရာခိုင်နှုန်းပြည့်ပါသုံးပတ်ပြည့်မှာဒီကိစ္စရပ်သွားမယ်ပြည်သူမပါလို့ရတော့ကျွန်တော်သုံးပတ်မကောက်ဘူး6ပတ်5ပတ်စနေပလုတ်ဖြစ်သွားမယ်။နောက်ဒီဥစ္စာကြီး very time sensitive issue เนาะ။ဒီနေ့တွေ့ဒီနေ့လုံးမှာနှစ်ရက်ဆောင်လို့မရဘူး၊သုံးရက်ဆောင်လို့မရဘူး၊ကူးသွားမယ်။အဲကျွန်တော်တို့ action တွေကလည်း immediate action ဖြစ်ရတယ်။တစ်ရက်နောက်ကျရင်ဒီ24နာရီအတွင်းမှာအများကြီးကူးသွားနိုင်တယ်เนาะ။ကျေးဇူးပါမှာ
။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဝင်းကြီးခင်ဗျာ။ကျွန်တော်ဝင်းမင်ပါ။
ခင်ဗျာ၊မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။နိုဝင်ဘာလရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးရေးကာလကိုလာမယ့်အင်္ဂါနေ့စက်တင်ဘာလ10ရက်မှစတင်ပြီးရက်ပေါင်း60အထိခွင့်ပြုမှာဖြစ်ကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကမနေ့ကထုတ်ပြန်ကြေညာလိုက်တဲ့အကြောင်းတင်ဆက်မှာပါ။ကျွန်မအင်ဂျင်နိုင်ပါရှင်။ရွေးကောက်ပွဲဆိုင်ရာစုဝေးဟောပြောခြင်းနဲ့မဲဆွယ်စည်းရုံးခွင့်ဆိုင်ရာကြေညာချက်ကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကစက်တင်ဘာလ6ရက်နေ့ကထုတ်ပြန်လိုက်တာပါ။အစိုးရပိုင်ရုပ်သံသတင်းဌာနကမနေ့ညကအခုလိုကြေညာခဲ့ပါတယ်
။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်သည်2020ပြည်နှစ်နိုဝင်ဘာလ10ရက်နေ့တွင်ကျင်းပမည်အထွေထွေရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးခွင့်ကာလကိုရက်ပေါင်း60 2020ပြည်နှစ်စက်တင်ဘာလ10ရက်နေ့မနေ့6နာရီမှ2020ပြည်နှစ်နိုဝင်ဘာလ6ရက်နေ့ည12နာရီအထိခွင့်ပြုကြောင်းထုတ်ပြန်ကြေညာလိုက်ပြီ
။ဒါ့အပြင်နိုဝင်ဘာလ10ရက်မှကျင်းပမယ့်အထွေထွေရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်မဲ့လွှတ်တော်ကိုယ်စားလှယ်လောင်းတွေအနေနဲ့ကိုဗစ် -19 ကပ်ရောဂါပြန့်ပွားမှုမရှိစေရေးယောဂါကာကွယ်ရေးဆိုင်ရာကျန်းမာရေးလမ်းညွှန်ချက်တွေကိုလိုက်နာဖို့ကြေညာချက်မှဖော်ပြထားပါတယ်။လူ90ထက်ပိုပြီးစုဝေးတာမျိုးမလုပ်ရတာ၊လေဝင်လေထွက်ကောင်းတဲ့နေရာ6ပေအကွာစီမှာရှိရမှာစတဲ့ကန့်သက်ချက်တွေရှိမှဖြစ်ကြောင်းကျန်းမာရေးဝန်ကြီးဒေါက်တာမြင့်ထွေးက VOE ကိုပြောပါတယ်။ဒါကြောင့် COVID-19 ကပ်ရောဂါကာလအကန့်အသတ်တွေကြောင့်ပါတီငယ်တွေရဲ့စီယုံရေးလုပ်ငန်းတွေအိုးပြီးထိခိုက်မယ်လို့မြင်ကြောင်းဒေါက်တာတင်မောင်တန်းက VOE ကိုပြောပါတယ
်။အထူးသဖြင့်ပါတီငယ်တွေအထူးသဖြင့်မကြသေးခင်ကပါတီကိုစထူထောင်တဲ့ပါတီတွေအနေနဲ့ဆိုရင်တော့ခက်ခဲတော်တော်ကြီးကြီးမားမားတွေ့ရလိမ့်မယ်လို့ထင်တယ်။အရင်တည်းကနိုင်ငံရေးတဲမှာပါခဲ့ကြတယ်။နိုင်ငံရေးဆင်လာရှိတယ်ဆိုပါစို့အဲ့ဒီလိုပါတီကြီးတွေအတွက်ကတော့ဒူတွေကတည်ပြီးသားဖြစ်တဲ့အတွက်ကြောင့်သူပရိသတ်နဲ့သူဒါစီယုံလှောက်ရှားလို့ရတယ်ပေါ့နော်။အဲ့ဒီပါတီကြီးတွေအနေနဲ့လည်းမိမိကိုမဲပေးမဲ့သူအစ်စ်ကိုစီယုံတဲ့နေရာမှာအခက်ခဲလေးတွေတွေ့ရနိုင်တယ်
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ထုတ်ပြန်ချက်ကိုကြည့်ရင်ဒီကန့်သက်ချက်တွေကိုလိုက်နာဖို့အကောင့်ထဲဖော်တဲ့နေရာမှာဘယ်သူကလုပ်ပိုင်권ရှိမလဲဆိုတာကတော့မရှင်းမလင်းဖြစ်နေတယ်လို့ဒေါက်တာတင်မောင်တန်းကအခုလိုထောက်ပြပါဗျာ
ကျွန်တော်တို့စိုးရင်စရာကောင်းတာတခုပေါ့နော်ဒီအရာတွေကိုလိုက်နာဖို့အကောင့်ထဲဖော်တဲ့အခါမှာဘယ်သူကလုပ်ပိုင်권အာဏာနဲ့ဆောင်ရွက်မှာလဲဆိုတာဝေဝါးနိုင်တယ်လက်တွေ့အကောင့်ထဲဖော်တဲ့အခါဥမာဒါကိုလိုက်တာဘုတ်အတွက်ဆောင်ရဲတဲ့ခါမှာကျမယုံကြည်ဌာနကပဲတာဝန်ယူပါလားရွေးကောက်ပွဲကော်မရှင်ကပဲတာဝန်ယူပါလားထွေဥကပဲတာဝန်ယူပါလားအဲ့ဒီလိုမကွဲပြားတဲ့အတွက်ကြောင့်မို့လို့ယူဆချက်တွေနဲ့ပေါ့နော်ဥပမာကျမကြီးကလည်းရွေးကောက်ပွဲကော်မရှင်ကလုံးလိမ့်မယ်လို့ယူဆတယ်ရွေးကောက်ပွဲကော်မရှင်ကလည်းကျမကြီးကလုံးလိမ့်မယ်လို့ယူဆတယ်ဒီလိုပေါ့နော်အဲ့ဒီလိုယူဆပြီးဘယ်သူမှဒါကိုဖြစ်ဖြစ်စီစီနဲ့တက်တက်မမမလုပ်တာမျိုးတွေလည်းကြုံရနိုင်တယ်အဲ့တော့ line of authority လို့ပြောတယ်လုံးပိုင်ခွင့်တိချာချာတတ်မှတ်ဖို့တူတယ်
မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းမြင့်တက်နေတဲ့အတွက်ယောဂါကာကွယ်ရေးလုပ်ငန်းကန့်သက်ချက်တွေကြောင့်မဲရုံတွေမှာလူစုလူဝေးနဲ့မဲပေးကြမယ့်ပုံစံအတွက်လည်းအသေးအချာပြင်ဆင်ထားဖို့လိုတယ်လို့သူကဆိုပါတယ
်အဲမဲတူပေးကြတာကတော့ဒီလိုပဲမဲရုံမှာသွားပြီးပေးကြတာပေါ့နော်အဲ့ဒီအချိန်မှာအချိန်ပူပေးဖို့အလိုမလားဒီပြဿနာရှိနိုင်တယ်နောက်နေရာပေါ့နော်ဥမာအချင်းနေရာဆိုလို့ရှိရင်လည်းတန်းစီတဲ့နေရာမှာ6ပေချာပေးထားတဲ့အမှတ်သားလက္ခဏာလေးတွေလောက်ထားပေးတာပေါ့။နောက်ဥမာကျောင်းနေဖွင့်တဲ့အခါမှာကျောင်းဝင်းထဲမှာအမှတ်သားတွေလောက်ထားတယ်။ဒါဆိုကျောင်းဝင်းထဲကျောင်းဝင်းပေါ်မှာကျလူတွေကတိုးနေတာမျိုး။ဆိုတဲ့အခါကျတော့မဲယုံလူတွေတန်းစီနိုင်လောက်တဲ့ပမာဏရှိနေသမျှချားမဲ့စီစဉ်မှုမျိုးဘယ်လိုစီစဉ်မလဲ။အဲ့ဒီအတွက်လူအားနေရာမဲယုံနေရာပေါ့။ဒီရွေးချယ်မှုတွေကစပြီးပြန်လဲတုံ့တဆင်လာဖို့ ပြောင်းမှုရှိလာနိုင်မယ်လို့ထင်တယ်
။တနင်္ဂနွေနေ့ကထုတ်ပြန်တဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ကြေညာချက်မှာတော့ကိုယ်စနေလောင်းနေအနေနဲ့လဲဆွဲစည်းရုံးရာမှာကျင့်ဝတ်တွေကိုစောင့်စည်းလိုက်နာဖို့ရွေးကောက်ပွဲနဲ့ဆက်လင်းပြီး COVID-19 ရောဂါကာကွယ်ထိန်းချုပ်ရေးဆိုင်ရာကျန်းမာရေးလမ်းညွှန်ချက်တွေကိုလိုက်နာဖို့ညွှန်ကြားထားပေမဲ့ဘယ်လိုကန့်သတ်ချက်တွေရှိမလဲဆိုတဲ့အသေးစိတ်ကိုတော့ဖော်ပြထားခြင်းမရှိပါဘူးရှင်။
ဒီအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။အခုဆင်းရဲခြင်းအစီအစဉ်ကိုနားဆင်နိုင်ပါပြီ။ကျွန်မခင်မျိုးသက်ပါ။ COVID-19 ကရောဂါဖြစ်ပေါ်တာကိုးလာတဲ့ရောက်လာချိန်မှာဒီရောဂါနဲ့တိတ်ဆုံးရသူကကမ္ဘာမှာ90ဝန်းကျင်ရှိတာနေပါပြီ။ကာဝယ်ဆေးထုတ်နိုင်ဖို့လည်းနိုင်ငံအများပြားကအပြင်းထန်ကြိုးစားနေကြပါတယ်။ဒီထက်ကအလားအလာရှိတဲ့ဆေးရည်နဲ့ပတ်သက်ပြီးအမှုစီဝဗေဒပညာရှင်မက်ခင်ဇာဝန်ကြီးကိုဆက်သွယ်နေမယ်ဆိုပြန်ပြပေးပါမယ်။ Morning and morning ကဒုတိယလိုင်းကိုအရန်ကြောက်နေကြပါတယ်ဆိုတော့ဒီလိုဒုတိယလိုင်းကြောက်နေချိန်မှာကာဝယ်ဆေးရလည်းမထွက်နိုင်သေးဘူးပေါ့နော်ကာဝယ်ဆေးရလည်းမထွက်သေးဘူးဆိုတော့လူတွေကဒီကာဝယ်ဆေးဘယ်တော့ရမလဲဆိုတာလည်းသိနေကြပါတယ်ဒီရုရှားကလည်းကာဝယ်ဆေးထုတ်နိုင်တယ်ပြောတယ်ဒါပေမဲ့ဟိုစိတ်ချဘူးလည်းပြောကြတော့လေဆိုတော့ဒီကာဝယ်ဆေးအလားအလာရှိတဲ့ကာဝယ်ဆေးနဲ့ပတ်သက်ပြီးတော့နည်းနည်းပြောပြပေးပါအလားအလာရှိတဲ့ကာဝယ်ဆေးဘယ်နှစ်ခုလောက်များတွေ့နေပြီလဲဆိုတာ
ဟုတ်ကဲ့ဟုတ်လာလာကောင်းတဲ့ကာဝယ်ဆေးဆိုတဲ့ဟာကတော့စုစုပေါင်းဆိုလို့ရှိရင်၅ခုရှိတယ်ပေါ့နော်ပထမအဆုံးတစ်ခုအနေနဲ့ကတော့ US အခြေစိုက်ကုမ္ပဏီ Moderna ကုမ္ပဏီကထုတ်နေတဲ့ mRNA 1273ငါတို့အခုနံပါတ်ထိတ်ဆုံးကနေတော့ပြေးနေတယ်ပေါ့ Phase 3တို့ Phase 3မှာရောက်နေတဲ့ဟာတွေအကုန်လုံးပေါ့ဟုတ်အဲနံပါတ်1ကတော့ဒီ US အခြေစိုက် Moderna ကုမ္ပဏီကထုတ်တဲ့ mRNA ကာဝယ်ဆေးတစ်ခုဖြစ်ပါတယ်အာဒါသူတို့က phase 3ကိုသူတို့ phase 3ကိုစခဲ့တဲ့ဟာကဇူလိုင်လ28ရက်နေ့မှာစခဲ့တာဖြစ်ပါတယ်။အာနံပါတ်2ကတော့Pfizer နဲ့ now Pfizer ရဲ့ German company ရဲ့ now တရုတ် company တို့ကအသုံးပြုပေါင်းပြီးတော့သူတို့လေ့လာစမ်းသပ်နေတဲ့ဟာတစ်ခုရှိတယ်။အဲ့ဒါလည်း mRNA vaccine mRNA ကာဝယ်ဆေးပဲ။အဲ့ဒါဟာလည်းဒါကသူနံပါတ်သူတို့လည်းအခုဒါ phase 3ကိုသူတို့စမ်းနေတယ်ပေါ့နော်။ now နောက်တစ်ခုကကြတော့တတိယတစ်ခုအနေနဲ့ဆိုလို့ရှိရင် cancer virus ဆိုတာတရုတ်ပြည်ကအခြေစိုက်ပါ။သူကကြတော့တရုတ်ပြည်အခြေစိုက်biotech company ဖြစ် biotech ဇီဝနည်းပညာ company ဖြစ်ပေမဲ့သူကဒီတရုတ်ပြည်စစ်တပ်နဲ့သူတို့တွဲပြီးတော့လုပ်တဲ့ဟာပေါ့နော်စစ်တပ်မှာဆိုလို့ရှိရင်သူတို့ကဒီထိုးမိတ်ကိုပေးထားပြီးထိုးခွင့်ကိုပေးထားပြီးဆိုပြီးတော့သိရပါတယ်အာဒါမဲ့ပြည်သူတွေအတွက်ကိုသူတို့ phase 3စမ်းတဲ့ဥစ္စာကတော့စမ်းနေကြုံပဲဆိုပြီးတော့လည်းသိရပါတယ်အာနောက်နံပါတ်4ခုကကြတော့ Oxford က University of Oxford UK အခြေစိုက် University of Oxford ကသူတို့ကဒီ Sweden company နဲ့ပူးပေါင်းပြီးတော့သူတို့လုပ်တဲ့ဟာပါပူးပေါင်းပြီးသူတို့လေ့လာစမ်းသပ်နေတဲ့ဟာအဲ့ဒါလည်းဒီ phase 3မှာသူတို့သွားနေပါတယ်နောက်နံပါတ်5ကကြတော့ဒီတရုတ်ပြည်အခြေစိုက်ကုမ္ပဏီတခုပဲသူတို့ရဲ့ phase 3ကိုကြ UAE မှာသူတို့စပြီးတော့လူတွေကိုစမ်းနေပြီလူတွေကိုစမ်းနေပြီဆိုပြီးတော့သူတို့ပြောထားတယ်ဒါပေမဲ့အချိန်တွေဘယ်လိုရှိတယ်ဆိုတဲ့ဟာကတော့ဒါကဟိုလေးစောင့်ကြည့်အောင်ပဲပေါ့နော်အဲ့လိုမျိုးရှိပါတယ်ဟုတ
်ဟုတ်ဆိုတော့ပေါ့နော်ဟိုဒါရီကအကုန်လုံးကအဆင့်3နဲ့စမ်းသပ်ထားတဲ့အဆေးတွေပေါ့နော
်
ဆိုတော့အဲ့ဒီမှာမှအလားအလာရှိဆုံးအကောင်းဆုံးပေါ့နော်အဲ့ဆေးကဘာဆေးလို့ပြောနိုင်မှာ
ကျွန်မကတော့ဒီ US ဘက်ကဟာတွေအဖတ်များတဲ့ခါကျတော့ဒီ US ကဒီသွားနေတဲ့ Pfizer နဲ့ဒီ Moderna နဲ့ကိုဟိုတော့ဟိုသူတို့အရင်ဆုံးဖြစ်မှာပါလားတော့မသိသေးဘူးမယ်သူတို့ဘက်ကစစ်နေတဲ့ဟာတွေတော့များနေပြီလို့ပြီးတော့သိထားရပါတယ်နောက်တစ်ခုကဒီ Oxford University of Oxford နဲ့သူ Sweden နဲ့ပူးတွဲပြီးတော့ဈေးလာစမ်းသပ်နေတယ်ဆိုတဲ့ဟာတွေလည်းဒါ data တွေထပ်ထပ်ပြီးတော့စောင့်နေတုံးမယ်ဆိုတဲ့ခါကျသူတို့တွေကိုတော့အခြေအနေကောင်းတယ်လို့ကျွန်မယူဆပါတယ်ရှင်ဟုတ
်ဟုတ်ဆရာဆရာပြောတော့တဲ့ထင်ပါတော့ဒီ mRNA ကိုအခြေတည်ပြီးတော့ဆန်းတယ်ဆိုတော့ဘယ်လိုဆန်းတာလဲနည်းနည်းပြောပြပေးပါ
โอเคป่ะ mRNA ဆိုတဲ့ဟာကိုမပြောခင်မှာဆို mRNA ဆိုတာ RNA တမျိုး RNA တဲ့တမျိုးပဲပေါ့เนาะဆိုတဲ့အခါကျတော့ဒီအခုချိန်လောက်ဆိုလို့ရှိရင်တော့လူတော်တော်များများရင်းနှီးတွန်းဝင်နေမှာတော့မျိုးဗီဇ DNA ဆိုတာမျိုးဗီဇ DNA လူတွေရောဒီတက်ရှိတက်တော်ကတွေတိုင်းမှာရောမျိုးဗီဇ DNA ဆိုတာရှိရပါเนาะဒီ DNA ကနေပြီးတော့protein နေတော့ cell change မှာ glue ခန္ဓာကိုယ်ရဲ့ cell တစ်လုံးနဲ့ဆက်သွယ်မှုတွေမှာဆိုလို့ရှိရင်အသုံးပြုမဲ့ဟာ protein လေးတွေလို့ခေါ်တယ်။ protein တွေထွက်ဖို့အတွက်က DNA ကနေပြီးတော့ protein ထွက်ဖို့အတွက်ကိုခလဲမှာဂျာဂန်လုပ်ပေးတဲ့ဟာ RNA လို့ခေါ်တယ်။သူကဒီ RNA ရှိတော့မှဒီ protein ကိုထုတ်လို့ရမယ်ပေါ့နော်။သူကအခုဒီ virus ကိုသူအခုဒီ mRNA vaccine ဆိုတဲ့ဟာ mRNA ဆိုတဲ့ဟာ messenger RNA အရှိက messenger RNA RNA သုံးမျိုးရှိတဲ့ထဲမှာဒီ messenger RNA က protein ကိုဖြစ်ဖို့အတွက်သူကဟိုအဓိကပါဝင်လုပ်ပေးရတဲ့ဟာပေါ့နော်အာဆိုတော့ဒီသူ့ရဲ့ဟို concept ကဘာကိုအခြေခံလဲဆိုတဲ့အခါကျတော့ DNA ကိုမထည့်ဘဲနဲ့ RNA ကိုထည့်လိုက် mRNA ကိုထည့်လိုက်တယ်ဆိုလို့ရှိရင်ကဒီ mRNA ကနေ protein ကိုပြောင်းမှုလွယ်တယ်ဆိုတဲ့အခါကျတော့လူရဲ့ခန္ဓာကိုယ်ရဲ့ဟိုသူ mRNA ရောက်သွားပြီဆိုလို့ရှိရင်ဒီ mRNA ဒီ virus ရဲ့ mRNA အပိုင်းကလေးတစ်ခုပဲဖြစ်မှာပေါ့ virus ကပုံစံလေး virus ဟိုအတူဖြစ်ဖို့အတွက်ကိုအထောက်အပံ့ပေးမယ် mRNA တခုပေါ့အဲ့ mRNA တခုကခန္ဓာကိုယ်ရဲ့ရောက်မယ်ရောက်ပြီးသားလို့ရှိရင်ခုခံအားရဲ့ခန္ဓာကိုယ်ရဲ့ခုခံအားကိုသူကပြန်ပြီးတော့ခန္ဓာကိုယ်ရဲ့ခုခံအားဒီ mRNA ကထွက်လာတဲ့ virus အတူကိုပြန်ပြီးတော့တုံ့ပြန်လိုက်မယ်အဲ့တုံ့ပြန်တဲ့ဟာဒီ virus အစ်စ်ဝင်တဲ့ပုံစံလိုမျိုးအတိုင်းဖြစ်တယ်ပေါ့နော်အဲ့ဒီဟာကြောင့်မို့ဒီခန္ဓာကိုယ်ရဲ့ခုခံအားမှာမှန့်ညံဆိုတဲ့ဟာတခုပေါ်လာပြီးတဲ့ခါကျရင်နောက်တကယ်လို့ကိုယ်ကတကယ် virus အစ်စ်နဲ့တွေ့တယ်ဆိုတဲ့အချိန်မှာဒီမှန်ညာကနေပြီးတော့ဒီဟိုခုခံအားနဲ့ပြန်ပြီးတော့တိုက်ထုတ်ပေးနိုင်တယ်ဒါကကာကွယ်ဆေးရဲ့သူ့ရဲ့ဟိုအခြေခံထားတဲ့ mRNA ကာကွယ်ဆေးကိုအခြေခံထားတဲ့ဒီသဘောတရားကိုပြောပြတာပါရှင်ဟုတ်
ဟုတ်ဆရာဘောနော်အခုကာကွယ်ဆေးတစ်ခုကစိတ်ချရတယ်မချရဘူးဆိုတာဘယ်ပုံမှမဟုတ်တည်ပါလ
ားကာကွယ်ဆေးတစ်ခုကစိတ်ချရတယ်မချရဘူးဆိုတာကသူကဟိုဆိုဂျိုဘေးထွက်ဆိုဂျိုဒီကောင်းကျိုးထက်ပေါ့နော်တော့အခုဆိုးကျိုးနဲ့ကောင်းကျိုးနဲ့နှစ်ခုကိုရှင်ရတာပေါ့နော်ဘယ်စိမဆိုဆိုးကျိုးနဲ့ကောင်းကျိုးနဲ့ကိုရှင်ရတယ်အဲ့ဒီရှင်တဲ့အခါမှာဘေးထွက်ဆိုးကျိုးသည်ကောင်းဟိုမပြောပါလောက်အောင်နေပြီးတော့ကောင်းကျိုးကပို့ပြီးအလေးတာနေတယ်အဲ့ဒါမျိုးကိုပြောတာပေါ့နော်အဲ့ဒါမျိုးသည်အဲကောင်းတဲ့ခုကကောင်းတဲ့ကာကွယ်ဆေးတစ်ခုဆိုပြီးတော့ပြောရတာပေါ့ဘာလို့လဲဆိုတော့တကယ်လို့ဘေးထွက်ဆိုးကျိုးများတယ်ဆိုလို့ရှိရင်ငါလူငယ်တွေခံနိုင်တယ်ဆိုရင်တော့မှယောဂခံရှိတဲ့လူတွေခံနိုင်မှာခလေးတွေခံနိုင်မလားလူကြီးတွေခံနိုင်မှာဒါမျိုးတွေရှိလာတယ်ပေါ့နော်အဲ့ဒါကြောင့်မလို့ပါ
ဆရာဟိုစမ်းတက်တဲ့အခါမှာအဆင့်ဆင့်ဆမ်းရတယ်ပေါ့နော်အဆင့်3ကျမှစိတ်ချရတယ်လို့ပြောလို့ရတာပေါ့
ဟုတ်ကဲ့ပါအဆင့်3ကျမှစိတ်ချရတယ်ပြောလို့ရတယ်ဘာလို့လဲဆိုတော့အဆင့်1မှာကသူကဒီလူ10ခန်းလောက်ကလေးနဲ့ခဏဆမ်းလိုက်တယ်ဆမ်းရတဲ့အခါကျရင်ဒီအဆင့်1မှာသူကဒါလူတွေကိုဘယ်လောက်ပေးရမယ် dosage တွေကိုသူတို့မှန်းမယ်အာနောက်ပြီးတဲ့အခါကျရင်ဒီဟာဒီဘယ်လောက်စိုးစိုးရွားရွား case တွေစိုးစိုးရွားရွားဟိုဆိုးကျိုးတွေရှိတယ်ဆိုရဟာဆက်မယ်။နောက်ပြည့်ခါကျရင် stage 2မှာကျရင်ဒီ stage 1ရဲ့နည်းနည်းပို့ပြီးများတဲ့လူဦးရေပုံမှန်တာပေါ့နော်။ရာကနန်းဖြစ်နိုင်တယ်။ထောင်ကနန်းတစ်ထောင်လောက်ဖြစ်နိုင်တယ်။အဲဒီ stage 2ကိုရောက်သွားပြည့်ခါကျရင်ဟိုသူဒီဟာဒီဘယ်လောက်အထိ safe ဖြစ်သလဲ။ဒါပေးလို့ရပြီလားဆိုရဟာအဲ့ဒါတွေကလူအများနဲ့နည်းနည်းပို့ဆမ်းတယ်။ phase 3ကိုရောက်တဲ့ခါကျမှလူကထောင်နဲ့ချီရတယ်9000 6000 9000တချို့ဆိုလို့ရှိရင် 3000 ခုဒီမော်ဒါနာဆိုလို့ရှိရင်ဆို3000နဲ့စပြီးစမ်းနေရဆိုတော့ဒါလိုမျိုးစမ်းနေရဆိုရင်ဟာဒီဘာလူစမ်းတဲ့လူများလာလေသူ့ရဲ့ဒီစိုးကျိုးကြောင့်ဟိုအဆုံးရှုံးမှုထိခိုက်နေတာဟိုတွေနည်းလာလေပေါ့နော်အဲ့လိုမျိုးဟုတ်ရှိတယ်အဲ့ဒါတော့ phase 3ရအရေးကြီးတယ်ဆိုပြီးပြောတာ
ဟုတ်ကဲ့ဆိုတော့အခုပေါ့နော်ဟိုရင်ဟိုရုရှားမှာဆိုလို့ရှိရင်ဟိုရုရှားအဆင့်တက်မှုပါဆိုလို့ရှိရင်အစိုးရကနေပြီးတော့ချက်ချင်းကြီးအတည်ပြုပေးလိုက်တယ်ပေါ့နော်ဒီလိုမျိုးအဆင့်ဆင့်ဆန်းတက်မှုတွေလုံးမလုံးမတေချာဘူးဆိုပြီးတော့အခုစုံစမ်းမှုတွေလုပ်နေပါတယ်ဆိုတော့ဒါမျိုးပေါ့နော်ဒါကိုစိတ်ချတယ်မချဘူးဆိုတော့အဲ့ပုံမှာမူတည်ပြောရတယ်မှာနော
်ဟုတ်ကဲ့ပါဘာလို့လဲဆိုတော့အဆင့်3ကိုသူတို့အခုဒီရုရှားကပေါ့နော်ကျွန်တော်တို့ဖတ်ရတော့ဆိုရင်ရုရှားကသူကဟိုအဆင့်3ကိုသူကဒီလိုမျိုးလူကြီးထောင်ငန်းနဲ့မစစ်လိုက်ဖဲနဲ့ပေါ့နော်သူကချစ်ချင်းတန်းပြီးတော့ပေးလိုက်တယ်လို့မျိုးဖြစ်သွားတယ်ပေါ့နော်အဲ့ဒီခါကျတော့ဘာတွေဟိုဖြစ်နိုင်တယ်လဲဆိုတော့မမျှော်လင့်ထားတဲ့ case တွေဖြစ်လာနိုင်တယ်ပေါ့ဒီဥမာစစ်တဲ့လူကြီးနည်းနည်းမှာကဟိုခုခံအားပြီးဟိုပုံစံမျိုးကတမျိုးလေးဖြစ်နိုင်တယ်တော့ဟိုနည်းနည်းပဲကွဲပြားတာမျိုးဖြစ်နိုင်တယ်လူကြီးထောင်ထဲချစ်ပြီးသွားတဲ့ခါကျတော့ခုခံအနေအမြင့်ပေါ်မှာပြီးတော့စစ်တဲ့တော့ပြန်လူကဘယ်လောက်အဖျားတက်မလဲနောက်သူ့ရဲ့ reaction ပေါ့ဘာလို့လဲဆိုတော့ဒီကောင်ဒီဟိုကာကွယ်ဆေးဖြစ်တယ်ဆိုတဲ့ဟာကဒီ virus အစစ်ကိုတို့အပြီးကုနိုင်စွမ်းတို့ယောဂပေးနိုင်စွမ်းတို့ဖယ်ထားတဲ့ပုံစံမျိုးပေးတာပါကာကွယ်ဆေးဆိုတဲ့ဟာလေဆက်ခါကျအနည်းဆုံးတော့ခန္ဓာကိုယ်ထဲမှာ foreign body တစ်ခုအနေနဲ့ဝင်သွားရတော့ကြာမှာခန္ဓာကိုယ်အခုကသူ့ကိုတုံ့ပြန်ပါဒီတုံ့ပြန်တဲ့အာဒီဘလောက်အချိန်ကြီးဆိုးရွားတယ်လဲမဆိုးရွားဘူးလဲဆိုတဲ့ဟာကိုသူ့ကိုပြောဖို့ဘောင်နည်းနည်းကျင့်သွားတယ်ပေါ့နော်တို့ရဲ့လေးလာမှုနည်းသွားတဲ့အချိန်မှာဒီကိုယ့်ရဲ့ယုံကြည်မှု confidence level ဆိုတဲ့ဟာရှိတယ် confidence interval ဆိုတဲ့ဟာနည်းနည်းနည်းသွားတယ်ပေါ့ဟုတ
်ဟုတ်ဆိုတော့ဒီကာဝယ်ဆေးတစ်ခုကောင်းလည်းမကောင်းဆိုတာဘယ်လိုပြောနိုင်မှာလဲ
အကာဝယ်ဆေးတစ်ခုကောင်းလည်းမကောင်းဆိုတာကောင်းတဲ့ကာဝယ်ဆေးဆိုတဲ့ဟာဒီအကျိုးတကယ်ရှိတယ်နောက်ပြီးတော့ဘေးထွက်ဆိုးကျိုးတွေလည်းမဲတယ်ပေါ့နော်အဲ့ဒီဟာနှစ်ခုပြည့်စုံမှသာလူကဟိုဒီဟာကိုပြည်သူတွေကိုပေးနိုင်တယ်ဆိုတဲ့ကာဝယ်ဆေးကောင်းတစ်ခုဖြစ်မယ်ပေါ့အကျိုးရှိတယ်ဆိုတာတကယ်ရောအလုံးလုံးသလားတော်ကြနေဘေးထွက်ဆိုးကျိုးလည်းမရှိဘူးတကယ်လည်းအလုံးမလုံးကူးခံတဲ့အခါကျလို့ရှိရင်တော့ခံလိုက်မယ်ဆိုတော့အဲ့ဒါမျိုးဆိုလို့ရှိရင်မထိုးတာနဲ့တူတူပဲဖြစ်တော့တော့အကျိုးလည်းရှိရမယ်နောက်ပြီးတော့ဟိုဘဏ္ဍခါထိုးရမှာလည်းပေါ့နော်အခု Moderna ဆိုရင်တော့သူကနောက်ဆုံးသိရခေါက်သူဆိုနှစ်ခါဆက်ထိုးရနှစ်ခါစင့်ထိုးရမယ်ပေါ့နောက်အဲ့လိုမျိုးဟာမျိုးတွေဘလိုပုံစံမျိုးပေးမှလဲပုံစံ procedure ပုံစံလေးကိုprocedure ပုံစံနဲ့နောက်ပြီးတော့ဟို dosage ဘယ်လောက်ပေးမှလဲဒါမျိုးတွေအသေးစားအတိအကျထွက်ထားပြီးပြီဆိုတဲ့ကာကွယ်ဆေးတစ်ခုပါမြင်ပါဟိုယုံကြည်စိတ်ချရမယ်ဟိုပြည်သူတွေအနေနဲ့လည်းယုံကြည်စိတ်ချတာတော့လည်းထိုးနိုင်တယ်ပေါ့အဲ့ဒါမျိုးပြောတာပ
ါအခုပေါ့နော်မြန်မာနိုင်ငံမှာဒီကူးစက်မှုနှုန်းအရန်မြန်တဲ့အမျိုးအစားတစ်မျိုးတွေပေါ့နော်နိုင်ငံများပြန်လာတဲ့လူတွေရှိမှတွေ့ထားတယ်လို့သူတို့တင်ဆက်ရှင်းပြလုပ်ပါတယ်ဆိုတော့ဒီလိုမျိုးအခြေအနေမျိုးမှာပေါ့နော်မြန်မာနိုင်ငံမှာဗားရီတတိထားတဲ့နိုင်ငံတွေပြောပြပေးပ
ါဟုတ်ကဲ့ပါဟိုကျွန်မကတော့အခုဒီလလန်းမိသလောက်ကိုတော့မိဘဆွေမျိုးတွေတငယ်ချင်းတွေကိုလည်းကအမြဲတမ်း view site ပါဆိုပြီးတော့ပြောပါတယ်ဒီဟာဒီဟိုကာကွယ်ဆေးမတိုင်ခင်မပေါ်ခင်အထိလူတွေကတော့ဒီလိုမျိုးပဲဆက်ပြီးတော့ဟိုစိုးရိမ်နေရအောင်ပါပဲပေါ့နော်ဆိုတဲ့ခါကျတော့ဟိုဒီအခုဟာကအခုအချိန်နေရဒီ COVID-19 ကသူကကာကွယ်ဆေးမပေါ်ခင်အချိန်အထိကတော့လူတွေကတော့ဒီခါခါပါနေရမယ်တန်းတန်းရှင်းရှင်းနေရမယ်မျက်နှာနှာခေါင်းစိအပြင်းသွားတဲ့ခါကျရင်နှာခေါင်းစိအုပ်သွားရမယ်လူစုလူဝေးရှောင်ရှားရမယ်ဒါတွေကတော့မလုံးမဖြစ်လုပ်နေရမှာပဲကာကွယ်ဆေးမပေါ်ခင်အထိရတော့ပေါ့နော်ကာကွယ်ဆေးပေါ်သွားပြီလူတွေအကုန်လုံးရနိုင်ပြီဆိုတဲ့ခါကျရင်ကြာရင်တော့ဒီဟာဒီဟာကဟိုပြန်ပြီးတော့ short လို့ရတယ်ပေါ့ဒါပေမဲ့အဲ့ဒီအချိန်မတိုင်ခင်အထိရတော့ကိုရီးယားသတိနဲ့ထားပြီးတော့သွားနေရမယ်တိုင်းကြောက်ပြီးတော့ဟိုတခါဟိုအရင်ဟိုတုံလုံးချောက်ချဖို့လည်းမလိုဘူးပေါ့နော်အာဘာလို့လဲဆိုတော့ကိုကဒီ virus နဲ့ဒီ virus ကအပြင်မှာရှိနေတယ်ဆိုတဲ့ဟာကိုလည်းဟိုလက်ခံထားရမယ်။နောက်ပြီးတော့အဲ့လိုဟိုမသွားမဖြစ်တဲ့ကိစ္စမျိုးတွေမှာဒါအပြင်သွားရမျိုးသိတာပေါ့နော်။အဲ့လိုမျိုးဟိုကိုကပို့ပြီးတော့ပြောလို့အဆင်ပြေတယ်ပေါ့နော်။အဲ့လိုမျိုးတွေကြတော့ပို့ပြီးတော့ဟို recommend ပေးတယ်လို့ပြောရမှာပေါ့နော်။ကျွန်မကမသွားမဖြစ်မှသာသွားလို့အဆင်ပြေမယ်။ဘာလို့လဲဆိုတော့ဒီတိုင်းအပြင်မှာလူစုလူဝေးနဲ့အပေါင်းအသင်းတွေနဲ့သွားနေကြမယ်ဆိုလို့ရှိရင်ကတော့ဒါဟိုကိုလည်းမသိနိုင်ဘူး။ကိုကနေပြီးတော့တခြားလူကိုတခါထပ်ပြီးတော့ကူးသွားလားဆိုတဲ့ဟာမျိုးပေါ့နော်အဲ့ဒါမျိုးတွေကြောင်းဟိုနည်းနည်းသတိလေးတော့ထားပေးဖို့တော့လိုအပ်ပါရဲ့ရှင်ဟုတ
်ကျေးဇူးများကြီးတင်ပါတယ်ဆရာ
မင်္ဂလာပါရှင်ဦးစီတူအောင်မြင့်ရဲ့ပြည်တွင်သတင်းတုံးသက်ချက်စီစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ2020ရွေးကောက်ပွဲနဲ့မီဒီယာဘာတွေလိုနေသလဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင
်လာမယ့်လူဝင်ပါရှိတဲ့နေ့မှာအထွေထွေရွေးကောက်ပွဲကြီးကျင်းပတော့မှာမို့ဥပဒေအရနောက်ကျဆုံးအနေနဲ့စက်တင်ဘာ10ရက်နေ့ကစနိုင်ငံရေးပါတီနဲ့အမတ်လောင်းတွေမဲဆွယ်စည်းရုံးခွင့်ရကြပါတော့မယ်အခြားတစ်ဖက်မှာတော့မြန်မာနိုင်ငံအတွင်းကိုဗစ် -19 ဗိုင်းရပ်စ်ပြန့်နှံ့မှုတကြောပြန်ဖြစ်ပေါ်လာနေပြီးအရင်ပထမတစ်ကြိမ်ဖြစ်ပွားခဲ့တုန်းကထက်ပိုပြီးများကူးစက်ခံရသူပိုပြီးများပြားစိုးရိမ်ရတဲ့အခြေအနေကိုလည်းရောက်ရှိနေပါတယ်။ပြီးခဲ့တဲ့အောက်တိုဘာ16ရက်နေ့စစ်တွေမှာဗိုင်းရပ်စ်ကူးစက်ခံလူနာတယောက်စတွေ့ချိန်တုန်းကကူးစက်ခံ385ယောက်ပဲရှိရကနေအခုစက်တင်ဘာ3ရက်နေ့အထိကူးစက်ခံစုစုပေါင်း1133ယောက်တနည်းအားဖြင့်18ရက်အတွင်းသုံးစားလောက်အရေးအတွက်ထိတိုးလာတာတွေ့မြင်ရပါတယ်။စစ်တွေမှာဗိုင်းရပ်စ်ကူးစက်ခံရသူမတွေ့ခင်ရှေ့ပိုင်းရက်ပေါင်း150အတွင်းတရက်ကိုကူးစက်ခံရသူ2ယောက်ခွဲနှုန်းလောက်ကနေအခုနောက်ဆုံး18ရက်မှာတော့တရက်ကိုအယောက်40ကျော်ကူးစက်ခံနေရတဲ့အနေအထားရောက်လာပါတယ်။ဒီချိန်တွေရှေ့ဘလောက်အချိန်ထိဆက်ပြီးကူးစက်နေဦးမယ်ဆိုတာဘယ်သူမှမမှန်းဆနိုင်သေးပါဘူး။ဒီလိုချိန်တွေအောက်မှာတိုင်းပြည်အတွက်အလွန်အရေးကြီးတဲ့အထွေထွေရွေးကောက်ပွဲကြီးအတွက်ပါတီတွေ အမတ်လောင်းတွေဘလို့မဲဆွဲစီယုံကြမှာလဲဆိုတာမိဘတို့ခုဖြစ်လာနေပါတယ်ခုဒီဘက်မဲဆွဲစီယုံရေးပြဿနာနဲ့ NLD အစိုးရရဲ့မီဒီယာထိ ंछ ုံမှုအဆက်ဆက်အကြောင်းလေလာတင်ပြသွားပါမယ်
ဒီကနေ့ရက်ပိုင်းမှာပြုလုပ်ခဲ့တဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့တရင်းစာရှင်းလင်းပွဲမှာကော်မရှင်အဖွဲ့ဝင်ဦးမြင့်နိုင်ကမကြာခင်မဲဆွယ်စည်းရုံးဝင်ပြုမဲ့ကိစ္စအကြေညာပေးမယ်အဲ့ဒီအခါကျန်းမာရေးဝန်ကြီးဌာနရဲ့ညွှန်ကြားချက်တွေအတိုင်းဘယ်နည်းပယ်ပုံမဲဆွယ်စည်းရုံးလို့ရမယ်ဘယ်လိုစည်းကမ်းမျိုးတွေလိုက်နာရမယ်ဆိုတာအသေးစိတ်ကြေညာမယ်လို့ပြောခဲ့ပါတယ်ဒါပေမဲ့တေချာတာကတော့အရင်ရွေးကောက်ပွဲတွေလိုလူအများကြီးနဲ့စုဝေးရတဲ့မဲဆွယ်ပွဲတွေလှည့်လည်ပွဲတွေမလုပ်နိုင်တော့မှာကတော့တေချာပါတယ်ဒီအခါစဉ်းစားဖို့လိုလာတာကမဲဆွယ်စည်းရုံးမှုတွေကိုသတင်းစာကြားနဲ့စတဲ့ပုံနှိပ်မီဒီယာရေဒီယိုရုပ်မြင်သံကြားအင်တာနက်အွန်လိုင်းလူမှုကွန်ရက်စာမျက်နှာတွေကနေတဆင့်ပို့ပြီးလောက်ကင်နိုင်ကြမလားဆိုပြီးဖြစ်ပါတယ်။နိုင်ငံတကာနည်းတူအဲ့လိုပုံနှိပ်ရေဒီယိုရုပ်သံအွန်လိုင်းကနေကြော်ညာကအကုန်ခံပြီးမဲဆွယ်စည်းရုံးကြမယ်ဆိုရင်လည်းဖြစ်နိုင်စရာရှိပါတယ်။လက်ရှိရွေးကောက်ပွဲဥပဒေအရအမတ်လောင်းတယောက်ကိုမဲဆွယ်စည်းရုံးစီရင်ကျက်သိန်းတရာသုံးခွင့်ပြုထားပြီးပါတီတွေကိုတော့ကန့်သက်ထားတာမရှိပါဘူးအမလောင်းတယောက်ကျက်သိန်းတရာမသုံးဘဲပြမ်းမြတဝက်စီလောက်ပဲသုံးတည်ထားအောင်အမလောင်း 9,000 နီးပါးအတွက်မဲဆွယ်အသုံးစရိတ်ကျက်35ဘီလီယံလောက်ပမာဏရှိပါတယ်အဲ့ဒီငွေဟာဒေါ်လာ26သန်းလောက်နဲ့ညီမျှတာမို့ပုံငိတ်ရေဒီယိုရုပ်သံနဲ့အွန်လိုင်းမှာမဲဆွယ်စည်းရုံးကြော်ညာကြဖို့ဆိုရင်နည်းတဲ့ပမာဏလိုတော့မဆိုနိုင်ပါဘူးဒါပေမဲ့ပြဿနာကမြန်မာနိုင်ငံမှာရွေးကောက်ပွဲအတွက်အစိုးရကအလုံးစုံထိန်းချုပ်ထားတဲ့ရေဒီယိုနဲ့ရုပ်သံ channel တွေကနေမဲဆွယ်စည်းရုံးမှုတွေကိုကြော်ညာလို့ရပါမလားဆိုတာပါ
ရွေးကောက်ပွဲကော်မရှင်ရောအစိုးရကပါမဲဆွယ်စည်းရုံးနဲ့ပတ်သက်ပြီးပုံနှိပ်မီဒီယာတွေကနေကြော်ညာတာ online internet ဆက်မင်းတာတွေကနေကြော်ညာတာမျိုးကိုပိတ်ပင်မထားပါဘူးဒါပေမဲ့အစိုးရကအပြည့်အဝထိန်းချုပ်ထားစေဖြစ်တဲ့ရေဒီယိုနဲ့ရုပ်မြင်သံကြားကနေကြော်ညာတာကိုတော့ခွင့်ပြုတာမျိုးမတွေ့မြင်ကြရပါဘူး။သိပ္ပံကြေချိန်မှာပြည်ကြ ాయి ဝန်ကြီးဌာနလက်အောက်အစိုးရပိုင်းရုပ်မြင်သံကြားခြင်တွေကနေနိုင်ငံရေးပါတီတွေရဲ့မဲဆွယ်စည်းရုံးမှုတွေကိုအချိန်နဲ့အချိန်ရည်အတွက်တူတူညီညီထုတ်လွှင့်ပေးပါလိမ့်မယ်။ဒါကလည်းအရင်ရွေးကောက်ပွဲတွေတုန်းကလိုရွေးကောက်ပွဲကော်မရှင်စီတင်ပြစင်စာလုပ်ပြီးမှတင်ပြခွင့်ရတဲ့ပြည်ကြီးစရာပါတီမိတ်ဆက်မျိုးပါ
ခုဆိုရင်တချို့ပုဂ္ဂလိကရုပ်တံလိုင်းတွေကနေရွေးကောက်ပွဲနဲ့ပတ်သက်တဲ့အစီအစဉ်တချို့တင်ဆက်နေတာတွေရှိနေပါတယ်။ဒါကလည်းလွတ်လွတ်လပ်လပ်တော့မဟုတ်ပါဘူး။ရွေးကောက်ပွဲကော်မရှင်နဲ့ပြန်ကြားရေးဝန်ကြီးဌာနရဲ့စောင့်ကြည့်မှုအောက်ကနေလုပ်ကင်ကြရတာပါ။ပါတီနဲ့အမတ်လောင်းတွေမဲဆွယ်စည်းရုံးခွင့်ကြော်ညာခွင့်ကိုတော့ရေဒီယိုတွေကိုရောညပြလာတဲ့ရုပ်တံလိုင်းတွေကိုပါလုပ်ကင်ခွင့်ပေးမထားပါဘူး။လက်ရှိမြန်မာနိုင်ငံကပုဂ္ဂလိကရေဒီယိုနဲ့ရုပ်သံလိုင်းတွေဆိုတာကလည်းဥပဒေအရလွတ်လွတ်လပ်လပ်လုပ်ခွင့်ပေးထားတာမျိုးမရှိဘဲပြန်ကြားရေးဝန်ကြီးဌာနရဲ့ platform ပေါ်မှာပြန်ကြားရေးဝန်ကြီးဌာနကချမှတ်ထားတဲ့စည်းကမ်းချက်တွေအတိုင်းလုပ်ကိုင်နေရတာဖြစ်လို့တော့အခက်မသိရင်ကိုမီဒီယာထုံးလွင်ခွင့်ရုပ်သိမ်းခံရတဲ့အထိအေးအေးယူခံရနိုင်တာမို့ဘသူမှကောင်းကောင်းမလုပ်ရဲကြပါဘူးဒါတွေကလည်းလက်ရှိအာဏာရ NLD ပါတီကိုဥဆောင်တဲ့ဒေါအောင်ဆန်းစုကြည်ရဲ့မီဒီယာတွေကိုမယုံကြည်တဲ့သဘောထားအများကြီးထင်ရှားနေတယ်လို့မှန်းဆရပါတယ်။2013ခုနှစ်လွှတ်တော်တဲ့မီဒီယာဆိုင်ရာဥပဒေတွေရောက်နေချိန်မီဒီယာကောင်စီဝင်တွေနဲ့အဲ့ဒီအချိန်ကလွှတ်တော်အမတ်ဖြစ်နေတဲ့ဒေါအောင်ဆန်းစုကြည်တွေ့ဆုံချိန်ပြောခဲ့တဲ့မှတ်ချက်စကားတချို့ရှိပါတယ်။သူပြောခဲ့တာတွေကတချို့တွေကလည်းသတင်းတောက်တွေကိုကြောက်တယ်။ဘာဖြစ်လို့လဲဆိုတော့တခါတလေပြောလိုက်ရင်အမှန်ပြောရရင်ကျမပြောတာတွေလဲထော်လော်ကန့်လန့်တွေပြောင်းမြန်တွေထွက်လာတာတွေရှိတယ်အဲ့ဒီသတင်းကိုလဲကြောက်နေတာတွေရှိတယ်ဒါကိုဆရာတို့အနေနဲ့လုတ်ပေးရမယ်ဘာဖြစ်လို့လဲဆိုတော့တာဝန်မဲ့တဲ့သတင်းသမားတွေကြောင့်ဖြစ်တဲ့ကိစ္စတွေပေါ့နော်တခါတလေကြက်ကြက်ကင်နေဆိုတာကလဲစိုးရင်ကြောင်းကြမှုကြောင့်ကင်တာပါပဲလို့ဆိုပါတယ်အဲ့ဒီ2013ခုနှစ်ဝင်းကျင်လောက်ကအစားပြုခဲ့တဲ့အများပြည်သူဝန်ဆောင်မှုမီဒီယာဥပဒေ Right to Information Law လို့ခေါ်တဲ့သတင်းတိပိုင်ခွင့်ဥပဒေရေဒီယိုနဲ့ရုပ်သံထုံးလွှင့်ခွင့်ဆိုင်ရာဥပဒေစတဲ့ဥပဒေလိုမျိုးတွေဒီနေ့အချိန်ထိအကောင့်ထဲပေါ်မလာအသက်မဝင်ဖြစ်နေတာမျိုးဟာဒေါအောင်ဆန်းစုကြည်ရဲ့ပုဂ္ဂလိကမီဒီယာတွေအပေါ်သဘောထားပြောင်းလဲမှုမရှိသေးတာကိုထင်ဟပ်နေပုံရပါတယ်
။ပုံနှိပ်ရေဒီယိုရုပ်သံလိုင်းပေါင်းများစွာပိုင်ဆိုင်ထားတဲ့ပြည်ကြားရေးဝန်ကြီးဌာနပိုင်နေတဲ့ကတချို့တလေကိုတော့ဥပဒေအရလွတ်လပ်တဲ့အဖွဲ့အစည်းကစီမံခန့်ခွဲတဲ့အများပြည်သူဝန်ဆောင်မှုမီဒီယာဖွဲ့စည်းပေးရတာမျိုးလုပ်ဖို့စိတ်ကူးရှိပုံမရသလို2020 NLD ရဲ့ရွေးကောက်ပွဲကြေညာစာရမ်းလိုမျိုးမှာတော့သ တတိယမီဒီယာလွတ်လပ်ခွင့်ဆိုင်ရာကိစ္စလိုမျိုးလုံးဝထည့်သွင်းထားတာမတွေ့မြင်ရပါဘူးဒီလိုအခြေအနေတွေကြောင့်လဲဗီဒီယိုနဲ့ရုပ်သံလိုင်းတွေအများကြီးရှိတဲ့နိုင်ငံမှာအဲ့ဒီမီဒီယာတွေကိုအသုံးပြုပြီးရွေးကောက်ပွဲမဲဆွဲကြော်ညာထည့်သွင်းခွင့်မရတာလို့ယူဆနိုင်ပါတယ်ဒါကြောင့်တတိယမီဒီယာသမားတွေမီဒီယာကိုနားလည်တဲ့နိုင်ငံရေးသမားတွေအနေနဲ့2020အလိုကာလအထိတိုင်အောင်ဥပဒေအရပုဂ္ဂလိကတွေအနေနဲ့ရေဒီယိုရုပ်သံလုပ်ငန်းလွတ်လပ်စွာလုပ်ကိုင်ခွင့်မီဒီယာပေါင်းစုံလုပ်ကိုင်ခွင့်ရှိမဲ့အများပြည်သူဝန်ဆောင်မှုမီဒီယာလိုမျိုးပေါ်ပေါက်လာဖို့ဆက်ပြီးတောင်းဆိုတိုက်ပွဲဝင်ကြရအောင်ပါဖြစ်ကြောင်းပ
ါမင်္ဂလာရှိတဲ့နေ့ဖြစ်ပါစေတော်ရရှင်ပါရှင်ဗီဒီယိုရေးလာတဲ့သွားရှင်တွေရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ဗီဒီယိုမြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြောရေးသားတဲ့သွားရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါရမယ်။နောက်ပိုင်းမှာတော့သွားရှင်တွေချင်းချင်းပေးပို့လာတဲ့မေတ္တာဒေလက်ဆောင်ကိုလည်းနားဆင်ရမှာဖြစ်ပါရဲ့။ဒီကနေ့တော့မြန်မာနိုင်ငံမှာတကြောပြန်ဖြစ်ပွားပြီးတော့ကူးစက်မှုတွေမြင့်မားလာနေတဲ့ဒီ COVID ရောဂါကူးစက်မှုနဲ့ပတ်သက်ပြီးရေးလာကြတဲ့သတင်းရှင်တွေရဲ့စာရင်းနောက်ပြီးတော့ VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့မှတ်ချက်ရေးကြတဲ့သတင်းရှင်တွေရဲ့မှတ်ချက်တွေကိုကျွန်မဖော်ပြပြန်ကြားပေးသွားခြင်းပါ၏။အားလုံးလည်းသိထားကြပြီးသားဖြစ်တဲ့အတိုင်းစစ်တွေမျိုးအပါအဝင်ရခိုင်ပြည်နယ်ဒေသတွေမှာဒီကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဒီနေ့တခြားသိသိသာသာတိုးတက်လာနေတာကြောင့်ရခိုင်ပြည်နယ်တွေမှာနိုင်ငံတော်ဝန်ဆိုရမှုတွေလည်းတိုးလာနေတာတွေ့ရပါတယ်။ဒါကြောင့်မလို့လေဒီကိစ္စနဲ့ပတ်သက်ပြီးတော့သွားရှင်နေရေးလာကြတာပါ။ဒီလိုမျိုးရခိုင်ပြည်နယ်မှာကိုဗစ်ကူးစက်မှုတွေမြန်ဆန်နေတဲ့အတွက်ကြောင့်မလို့ရခိုင်ပြည်နယ်တစ်ခုလုံးကိုအိမ်တွင်းနေဖို့အမိန့်ထုတ်လိုက်တာကတော့ဒီလိုမျိုးကိုဗစ်ရောဂါပြန်ပြီးမြန်မြန်ဆန်ဆန်ကူးစက်ပြီးတော့ရပိုင်းတွင်းမှာပဲဖြစ်ပါတယ်။ရခိုင်ပြည်နယ်တစ်ခုလုံးကလူတို့အနေနဲ့ကိုယ့်အိမ်တွင်းမှာနေထိုင်ကြဖို့ stay at home အမိန့်ချက်ကိုကျန်းမာရေးဝန်ကြီးရဲ့လက်မှတ်နဲ့ထုတ်ပြန်လိုက်တာဖြစ်ပါတယ်။ပထမပိုင်းမှာတော့တချို့မျိုးတွေပဲထုတ်ပြန်ပြီးတော့နောက်ပိုင်းမှာပြည်내တစ်ခုလုံးအတွက်ပြောင်းလဲပြီးတော့ထုတ်ပြန်တာပါဒီကိစ္စနဲ့ပတ်သက်ပြီးတော့သွားရှင်တွေသူတို့ရဲ့အမြင်တွေကိုရေးလာကြတာရှိပါတယ်သွားရှင်မင်းသူက
တစ်ဖက်ကကောင်းတယ်ပြည်သူဘက်ကပြန်ကြည့်ပြီးပါဘိုက်ပြဿနာဘယ်လိုရှင်းပေးမလဲလက်လုံးမှဗဇက်ကစားရတာမိသားစုတွေနောက်ကွယ်မှာအများကြီးလောလောဆယ်ညနေစာအိုးထဲမှာဆံရှိတဲ့ပြဿနာဘယ်သူကတောင်းယူမလဲတလားကို၁၀သိန်းစားနေတဲ့လွတ်တော်မတ်တွေတရက်လောက်နေခြင်းပေမဲ့နေလို့မရပါဘူးဒါတွေကိုနားလဲပါလားCOVID-19 ရောဂါဖြစ်မှနောက်မှဘိုက်ပြဿနာကိုအမိန့်ပြီးလို့မရဘူးလေ။အာနာရလူကြီးလေလေအသိတရားမဲ့လေလေပါပဲလားဗျာ
။ဟုတ်ကဲ့ပါဒီတော့ရှင်ပြောသလိုမျိုးဟိုစောင့်ဝင်နေရတဲ့အလုံးလုံးနေရတဲ့သူတွေအတွက်အိမ်မှာနေရတဲ့ကိစ္စကတော်တော်ပြဿနာကြီးရဲ့ကိစ္စလည်းဖြစ်ပါတယ်။မြန်မာနိုင်ငံဝန်ထောင်အမေရိကန်ပြည်ထောင်စုမှာတော့မှအိမ်မှာနေပြီးတော့အလုံးမသွားရအောင်ဆိုတော့လူတွေတော်တော်လေးဒုက္ခရောက်ပြီးအစိုးရကထောက်ပံ့ကြေးတွေတော်တော်ပေးထားရတာဖြစ်ပါတယ်။ဒီလိုမျိုးအိမ်မနေရမယ်ဆိုတဲ့အမိန်ထုတ်ပြန်တာနဲ့ပတ်သက်ပြီးတော့ဒီအညာတရငမွေးလေးဆိုတဲ့ Facebook အကောင့်ပိုင်ရှင်ကလည်းရေးလာတာပါစစ်ကိုလည်းကြောက်ရ COVID ကိုလည်းကြောက်ရကြားလာရင်ရခိုင်ပြည်သူပြည်သားတွေငဲ့ပြီးတော့တင်ဟိုင်းတဲ့အဆင်ကိုလမ်းညွှန်နေသလိုပါပဲတဲ့ဒီလိုမျိုးမြန်မာနိုင်ငံမှာ COVID ရောဂါတစ်ဖန်ပြန်ပြီးတော့ကူးစက်ပြန့်ပွားနေရတဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံက COVID ကာကွယ်ထိန်းချုပ်ရေးအတွက်ကုလသမဂ္ဂကဆက်ပြောကူညီနေဆိုတဲ့သတင်းကိုရေးလာတဲ့သွားရှင်တယောက်ရဲ့ဒီချင်းမြူစားချက်ကိုပြောပြရချင်ပါတယ်။သူရဲ့နှစ်ချက်ကိုကြည့်ပြီးရေးရမလားငိုရမလားနည်းနည်းလေးဖြစ်သွားခဲ့ပါတယ်။အကြောင်းအရာကတော့ရခိုင်ပြည်နယ်တွင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုလက်တတော်မြင့်လာတဲ့ပုံမှာကုလသမဂ္ဂကစိုးရိမ်ကြောင်ပြောပြီးတော့ဒီရခိုင်ပြည်နယ်တွင်းကလူသားချင်းစာနာမှုဆိုင်ရာစိန်ခေါ်ချက်တွေဖြင့် COVID-19 ကပ်ရောဂါကာကွယ်ထိန်းချုပ်ရေးမြန်မာအစိုးရရဲ့ဆောင်ရွက်ချက်တွေကိုကုလသမဂ္ဂကဆက်ပြီးတော့အားပေးကူညီသွားမယ်ဆိုပြီးပြောထားတာပါ။ဒါကိုပြန်ပြန်ရေးလာတဲ့ Facebook ကသွားရှင်တယောက်ကတော့ဟိုတစ်ခါရခိုင်ပြည်နယ်မြို့နယ်တချို့မှာ UN ကိုဆန္ဒပြနောက်ပြီး UN ရုံးကားတွေကိုမိရှုဖြစ်စည်းရာတွေပြုလုပ်ခဲ့တဲ့မှတ်တမ်းတွေရှိရနော်တဲ့။ပြည်ပအားကိုပစင်ရုံးလို့ဆိုနေကြတဲ့မြက်ကန်းမျိုးညစ်တွေကိုပြောတာပါဆိုပြီးတော့ဒီသွားရှင်ခက်ရွက်ရွက်ပြန်ရေးလာပါရဲ့။ဒီမြန်မာနိုင်ငံမှာကိုဗစ်ရောဂါလေးလေးမြန်မြန်ကူးစက်ပြန့်နှံ့နေမှုနဲ့ပတ်သက်ပြီးတော့မြန်မာအစိုးရရဲ့လှုပ်ဆောင်ချက်တစ်ခုနဲ့ပတ်သက်တဲ့သတင်းပေါ်မှာမှတ်ချက်ရေးလာကြတဲ့သတင်းရှင်တွေရဲ့စာရီကိုဆက်ပြီးတော့ဖော်ပြပေးသွားခြင်းပါရှင်။ ဒီတော့ရှင်ကမြန်မာနိုင်ငံမှာဒီအခြေခံပညာအထက်တန်းအကြောင်းတွေကိုရဲကန်တမ်းရှိဆိုရကပိတ်လိုက်တယ်ဆိုတဲ့သတင်းနဲ့ပတ်သက်ပြီးတော့တော်ရရှင်နေရေးလာကြတာဖြစ်ပါတယ်။တောင်းနေဖွင့်ပြီးမကြခင်မြန်မာနိုင်ငံမှာဒီလိုမျိုးကိုဗစ်ကူးစက်မှုတွေပြန့်နှံ့လာတာကြောင့်အကြောင်းတွေကိုချက်ချင်းပိတ်ပစ်လိုက်ရတာဖြစ်ပါတယ်။ဒီမှာရွှေလင်းဆိုတဲ့တော်ရရှင်ကတော့ကလေးမိသားတွေကိုကိုကျင်းစာပါရတဲ့။ဒါမဲ့ကိုဗစ်ကာလတခြားနိုင်ငံတွေပညာရေးစနစ်ဘလို့သွားနေလဲလေးလာပါ။ပညာရေးစနစ်ကနိုင်ငံတကာနဲ့ချိတ်ဆက်နေပါတယ်။နောက်တစ်ချိန်မှာမြန်မာပြည်ပွဲရ OGO မှာ generation နဲ့နောက်ကျကြင်ခဲမှာစိုးရိမ်ရပါတယ်တဲ့။နောက်ထပ် Facebook အကောင့်ပိုင်ရှင်လူမျိုးစစ်စစ်မောင်မျိုးချစ်ဆိုတဲ့ Facebook အကောင့်ပိုင်ရှင်ကတော့မပိတ်လို့မရဘူးလေ။တောင်ကိုရီးယားနိုင်ငံကိုနမူနာကြည့်ပါတဲ့။နောက်ထပ်သောရှင်ရွှေရွှေဆိုတဲ့သောရှင်ရေးလာတဲ့ဒီသဘောထားကိုလည်းပြောပြချင်ပါတယ်။ဒီသောရှင်ကအကြောင်းကမဖွင့်တော့လဲ။ចောင်းသားမိသားတွေကကလေးတွေအသက်ကြီးမှလည်းကြောက်နောက်ပြီးတော့ဖွင့်ပြန်တော့လေယောဂါရမှာကြောက်ရပြန်ယောဂါကပ်ပြီးကဘယ်တော့မှမလွတ်နိုင်ပါဘူးဒါကြောင့်မို့တနေ့ကြောက်ရင်ဖြစ်မယ်လို့ဗုဒ္ဓကကြိုဟောထားပြီးသားလူတွေရှိနေတဲ့များလူတွေမိခိုးစားနေတဲ့ပိုးမွားတွေဆိုတာလည်းဖြစ်လာမှာပဲဘယ်သူမှအဖြစ်မပြောပဲစူပေါင်းကာဝေးကြဖို့လိုပါတယ်ဆိုတော့ရေးလာပါတယ်ဒီလိုမျိုးကြောင်းနေပိတ်တာမြန်မာနိုင်ငံတခုတည်းတွေမကောက်ပါဘူးเนาะနေရာတိုင်းမှာဒီခုနသောရရှင်ပြောသွားသလိုတောင်ကိုရီးယားနိုင်ငံကိုနမူနာကြည့်ပါတယ်တောင်ကိုရီးယားနိုင်ငံမှာကြောင်းနေပြန်ဖွင့်ပြီးတော့ကြောင်းနေမှာဒီကလေးတွေကိုဗစ်ရောဂါကူးကွန်တာဖြစ်ပါတယ်အမေရိကန်ပြည်သူမှာတော့ကျမတို့ဒီ VOA အမေရိကန်အသံအခြေစိုက်တဲ့ဒီအမေရိကန်ပြည်သူဝါရှင်တန် DC တဝိုက်မှာဆိုရင်လည်းကျမတို့ကျောင်းတွေကိုအရှိတမဖွင့်မဲ့ကလေးကျောင်းတွေအားလုံးကလေးကျောင်းတွေဆိုတာအခြေခံပညာကျောင်းတွေအားလုံးကိုအွန်လိုင်းကပဲဖွင့်ပါတယ်ရှင်ဒီမှာတော့ဒီခင်မီနီးပညာအင်တာနက်ဆက်သွယ်ရေးကလည်းကောင်းမွန်တဲ့အတွက်ကြောင့်မလို့ကလေးတွေကိုဒီဂီတသင်တန်းတွေပေါ့နော်တရောထိုးတာနောက်ပြီးတော့ဒီနှဲမုတ်တာလိုမျိုးပလွေမုတ်တာလိုမျိုးဒီသင်တန်းတွေကအစားအွန်လိုင်းကပဲသင်ကြားပေးသွားမယ်ဆိုပြီးတော့သူတို့အစီအစဉ်ဆွဲထားတာဖြစ်ပါတယ်အရှိတပတ်မှရှင်ကျောင်းတွေပြန်ဖွင့်ပါပြီတချို့နေရာတွေမှာကျောင်းတွေကစတောင်ပြန်ဖွင့်နေပြီဖြစ်ပါတယ်ဒီမှာဒီအမေရိကန်ပြည်သူကကျောင်းဖွင့်ပုံနဲ့ပတ်သက်ပြီးတော့ဒီတချို့ကျောင်းတွေပြန်ဖွင့်ပြီးတော့တလောကပဲတချို့ဒီအခြေခံပညာထက်တန်းကျောင်းတွေပြန်ဖွင့်နောက်ပြီးတော့ယောဂကူးစက်မှုတွေပြန်ပြီးဖြစ်လာတဲ့အတွက်ကြောင့်ကျောင်းတွေပြန်ပေးရတာလည်းရှိပါသေးတယ်။တက်ဆိုတွေမှာဆိုရင်တချို့တွေကလည်းဟိုဒီ online တက်တဲ့သင်ကြားပို့ချမှုတွေလုပ်နေတယ်လို့တချို့တွေကြတော့ဒီတက်ကတော့အသက်အရွယ်ကြီးတဲ့သူတွေကြတဲ့မှာသင်တန်းတွေကိုတော့ဒီတစ်ပတ်မှာသင်တန်းနှစ်ခုလောက်ကိုပဲလူကိုယ်တိုင်သွားတက်ရပြီးတော့ကျန်တဲ့ဟာတွေက online ကနေဒီလူကိုယ်တိုင်တဝက် online တဝက်ဆိုပြီးတော့သင်ကြားနေရရှိပါတယ်။ American ဒီကျောင်းဖွင့်တာနဲ့ပတ်သက်ပြီးတော့ကိုယ်တိုင်အတွေ့အကြုံရှိထားတဲ့မြန်မာပြည်သက်တယောက်စာရေးလာတဲ့စာကိုဖော်ပြပေးချင်ပါတယ်ရှင်
။အခုပြောနေတဲ့မြောက်ပိုင်းကာရိုလိုင်းနားပြည်နယ်ကကျောင်းမှာကျွန်မအလုပ်လုပ်ပါတယ်။ယောဂမကူအောင်အတက်နိုင်ဆုံးဆောင်ရွက်ထားပါတယ်။အဝေးအထွက်တကားကိုတစ်နေ့၈ကြိမ်သုတ်တယ်။ခြေကားအလုံးကိုအတက်တစ်ခုအစင်းတစ်ခုလုပ်ပေးထားတယ်။စာသင်ခန်းသွားတဲ့ဟောတွေပါစတစ်ကာကပ်ပြီးတော့လက်တလန်အကွာဝေသွားခိုင်းတယ်စာသင်ခန်းအပေါက်ဝမှာ hand sanitizer နဲ့ကိုယ်ထိုင်မဲ့ခုံကိုတုပ်ဖို့ wipe ပေးထားတယ်။နောက်ကျောင်းမှာ20လောက်ထိုင်တဲ့အခန်းကို9ရောက်ပဲပေးထိုင်တယ်။အစားအစာကတော့ကိုယ်တိုင်ယူပြီးထိုင်စားတာရယ်။နောက် order မှာစားတာရယ်ဆိုပြီးရှိပါတယ်။ကိုယ်တိုင်ယူစားတဲ့ buffet လိုမျိုးအစားယူဖို့တန်းစီတဲ့အချိန်မှာတော့ကုတ်ကဲမှုအားနည်းတာကြောင့်တစ်ယောက်နဲ့တစ်ယောက်နဲ့နီးကပ်နေတာကိုတွေ့ရပါတယ်။နောက်တစ်ခုကမျက်ခင်းနေပေါ်မှာအနားယူတဲ့အချိန်မှာ mask ကိုလူတိုင်းမတက်တာတွေ့ရပါတယ်။နောက်တစ်ခုကတော့အစာဝင်ဖို့တော့ယူတဲ့အချိန်မှာတန်းစီပြီးတော့စောင့်တဲ့ကျောင်းသားတွေကအယံကတ်နေပါတယ်။ roommate တချို့ကတော့ mask တွေဖြုတ်ပြီးဖတ်ကြတာလည်းရှိပါတယ်။ကျမအထင်ကတော့အစာဝင်တန်းစီချိန်မှာကူးတာပိုပြီးတော့ဖြစ်နိုင်ပါတယ်။ကျမကအဲ့ဒီမှာတနည်း12နာရီလောက်အလုပ်လုပ်လို့သေချာသိတာပါ။ကျမနေတဲ့ county တစ်ခုလုံးမှာကူးစက်သူ1500လောက်ရှိလို့ကျမလည်းပိုးစစ်ရပါတယ်။ဒါပေမဲ့ပိုးတော့မရှိပါဘူး။
ဒါကတော့အမေရိကန်ပြည်ထောင်စုမှာသူရဲ့အတွေ့အကြုံနဲ့ပတ်သက်ပြီးတော့တော်ရရှင်မြန်မာနိုင်ငံကတော်ရရှင်တွေကိုဝေးမျှပြီးတော့ရေးလာတာဖြစ်ပါတယ်။ကျေးဇူးတင်ပါတယ်နော်။ကျွန်တော်တို့မြန်မာနိုင်ငံမှာဒီကိုဗစ်ရောဂါကပြည်ရင်းကူးစက်မှုဖြစ်နေရောက်ရှိလာပြီးတော့ပြည်ရင်းကူးစက်မှုဆိုတာကတော့နိုင်ငံခြားကနေတက်လာတဲ့လူတွေစီကပါလာတာမျိုးမဟုတ်ဘဲနဲ့ဒီလူအောင်တိုင်းဝိုင်းခြားဟိုသွားဒီသွားလုပ်နေတဲ့နေထိုင်နေရက်ကွက်ထဲမှာနေထိုင်နေတဲ့သူတွေအချင်းချင်းကူးစက်ပြန့်နှံ့မှုကိုခေါ်တာဖြစ်ပါတယ်။community spread ပေါ့နော်ဒီပြည်ရင်းကူးစက်မှုဖြစ်ကိုရောက်ရှိလာတဲ့ covid ရောဂါအရင်ကဆိုရင်တော့မြန်မာနိုင်ငံကဒီနိုင်ငံသားပြည်နေစီမှာပဲရှာဖွေတွေ့ရှိတာဖြစ်ပါတယ်ဒီလိုမျိုးပြည်ရင်းကူးစက်မှုဖြစ်ကိုရလာတဲ့ covid virus ကအရင်တစ်ခေါက်နဲ့မျိုးရိုးဗီဇာခွဲခြားခြားနားမှုတွေရှိနေပြီးတော့ကူးစက်မှုလွယ်ကူလို့လူမှုအနေနဲ့ပို့ပြီးတော့သတိပြုဖို့လိုတယ်ဆိုပြီးတော့ကျန်းမာရေးကျွမ်းကျင်သူတွေကတော့အကြံပြုပါတယ်ရှင်သရစင်တွေရဲ့ပေးစာတွေမှတ်ချက်တွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်တိကျတော်ရရှိတဲ့ကိုမြန်မာတခြင်းလေးတစ်ပုတ်နဲ့ဆက်ပြီးတော့ဖြောပြေးသွားဖို့ရှိပါတယ်။ Tomorrow view ရေမြန်မာပါ
င်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားတည်လက်ဆောင်ကဏ္ဍမှာစေတချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါလိမ့်။အီးမေးလ်ပို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါလိမ့်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်ပြည့်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါရဲ့နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါလိမ့်။သောရရှင်လေးစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။အခုဆက်ပြီးတော့တေးတောင်းလာတဲ့သောရရှင်တွေသူတောင်းထားတဲ့မြန်မာသတင်းတွေပုံနဲ့ဖြောပြပေးခြင်းပါတယ်။ရန်မိုင်းရှိုးဆိုတဲ့သောရရှင်မက်ဆင်ဂျာမှာပေးပို့ပြီးတော့တောင်းလာတာဖြစ်ပါတယ်။အမတ်တရသတင်းတွေတောင်းခြင်းပါတယ်။30မြို့တဲပြူကျေးရွာကကိုအေးမင်းအောင်တွေ့ရမဲတဲမြို့ပြားစီကျေးရွာကမောင်ရန်နိုင်ရှိုးကဖြောပြဆောင်ရဲ့လာရိတ်ဆိုတဲ့သတင်းတွေနဲ့မြစ်တာတေးလက်ဆောင်ပါခြင်းပါတယ်အထူးကျေးဇူးတင်ပါတယ် VOA ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးကျမ်းမာချမ်းသာကြပါစေလို့ရည်လာပါတယ်ဟုတ်ကဲ့ပါရှင်ဒီတော့ကိုရန်နိုင်ရှင်ကိုအေးမင်းအောင်တွေတောင်းဆိုပေးထားတဲ့လာရိတ်ဆိုတဲ့သတင်းတွေကိုအထူးထူးနားထောင်ကြည့်လိုက်ရအောင်ပါနော်ဖြောပြဆောင်တည်ဆူထားတာဖြစ်ပါတယ်ရှင်အားလုံးနှစ်ထိုက်ခံစားနိုင်ကြပါစေ
တန်လုံးလာရဲ့ဆန္ဒดาเกเนสกาบาดูเรเมงอจายะเลกูจีนะลุบยงเนเมกาสติโบเตมาเบเนนลุบเตนาลุบบางาบะเตมจีเนลี บางคำตาได้ชื่อตรีเนชินตาเมริยาตรีเดยอมสู้เวชินเนเมปะเชนายนารีเฟจองดาเยนเลมินซีดนารีเนชินนาตาตรีจีกบามีเดมามินชีเดเนีย
တည်ဆိုထားတဲ့လာရိတ်ဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ချက်ပေးစာတွေရင်းဖွင့်စာတွေနဲ့တည်တခြင်းတောင်းလာတွေကိုတင်းငွေနေညပိုင်းနဲ့တင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ် VOA ကိုလည်းစာရေးကြပါအောင်နော်သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင
်We got on the food
အခုဆက်ပြီးကဘာတလွားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။ဂျပန်နိုင်ငံမှာကားပြန်တစ်စီးကိုအောင်အောင်မြင်မြင်နဲ့ဆန်းသတ်နိုင်ခဲ့ပါတယ်။စကော့တလန်မှာတော့စိတ်နှလုံးအမီရှိတဲ့တိုးတကောင်ကိုဒေါ်လာ5သိန်းနီးပါးနဲ့ကဘာဈေးအမြင့်ဆုံးပေးပြီးလေလံဆွဲသွားပါတယ်။ဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချမ်းနဲ့မက်ခင်ဖြူဖြူတို့ကတင်ဆက်ထားပါဗျာ
။ဂျပန်နိုင်ငံမှာကားပြန်တစ်စင်းကိုအောင်မြင်ရင်စတာနိုင်ခဲ့ပါတယ်။လူတစ်ယောက်လိုက်ပါစီးနေနိုင်တဲ့ဒီကားပြန်ကိုထိုကျိုမျိုးအခြေစား Sky Trust ကုမ္ပဏီကဖန်တီးခဲ့တာဖြစ်ပြီး SD03 model ဒီကားပြန်ဟာလေထဲမှာ၄မိနစ်ကြာပြန်တက်နိုင်ခဲ့တယ်လို့ကုမ္ပဏီကပြောပါတယ်။ကဘာအသေးဆုံးမိုးပြံကားတစ်စီးဖြစ်ပြီးအရှည်၄မီတာနဲ့အကျယ်နဲ့အမြင့်၂မီတာသည်ရှိတယ်လို့ Sky Trust ကုမ္ပဏီကပြောပါရယ်ဒီကားလေးကိုပုံမှန်ကားနှစ်စီးရက်လို့ရတဲ့နေရာမှာရက်နိုင်ဖို့အတွက်ဖန်တီးထားတာပါ အခုလိုစံတက်တာအောင်မြင်တဲ့အတွက်2023ခုနှစ်ကစပြီးတန်ယူပို့ဆောင်ရေးလုပ်ငန်းတွေမှာအသုံးပြုဖို့မျှော်လင့်တယ်လို့ကုမ္ပဏီကြီးညာချက်မှာဖော်ပြထားပါတယ်ရှင
်။ Scotland ကလေလံပွဲတစ်ခုမှာ Jackson အမျိုးအစားသိုးတကောင်ကိုအင်္ဂလိပ်ပေါင်36,500 American Dollar နဲ့ဆိုရင်4,900နီးပါးနဲ့ကမ္ဘာစံချိန်တင်အမြင့်ဆုံးဈေးပေးပြီးဝယ်ယူသွားခဲ့ပါတယ်။ Netherlands နိုင်ငံ Texel ကျွန်းကထွက်ရှိတဲ့ဒီ Texel အမျိုးအစားတိုးရဲ့အသားကိုစားဖို့မွေးမြူကြတာဖြစ်ပြီးမြို့ဖောက်ဖို့အတွက်လည်းအသုံးဝင်တာပါ။အခုဈေးအမြင့်ဆုံးရသွားတဲ့တိုးရဲ့နာမည်က Double Diamond စိတ်နှလုံးလို့ပေးထားတာဖြစ်ပြီးဒီ6လသားအရွယ်တိုးကိုလယ်သမား3ဦးဆက်အခွဲကဝယ်ယူသွားခဲ့တာပါ။ကျန်းကင်းဈေးပေါင်1,000နဲ့စတင်ရောင်းချခဲ့တာဖြစ်ပြီးတော့မန်ချက်စတာမြို့ကမွေးမြူသူတဦးကရောင်းချခဲ့တာပါ Texel အမျိုးအစားတိုးတွေဟာအ ਨੇ ဆုံးတောင်းကနန်းစီရလေရှိတယ်လို့ British Texel တိုးအခွဲကပြောပါတယ်ဒီတိုးမျိုးတွေက Scotland ရဲ့ဆောင်းရာသီတန်းကိုခံနိုင်တဲ့အတွက်လဲ UK မှာလူကြိုက်များပြီးတော့အခုဈေးအမြင့်ဆုံးရသွားတဲ့စိတ်နှလုံးလို့ခေါ်တဲ့တိုးကတော့ထိတ်တန်းတိရာဂိုင်လုံးမှရှိတဲ့တိုးဖြစ်ပါတယ်လို့ British Texel တိုးအခွဲကပြောပါတယ်ခင်ဗျာ
ရင်းနှီးနှံရနာအသက်90နှစ်အရွယ်ဘိုးအရောင်ရဲ့သဘင်ဟာအနည်း80လောက်မမျက်ပဲထားတဲ့အတွက်ချစ်ခဲနေပြီးအရှိ16ပေလောက်ရှိနေပါတယ်။ယွန်ပန်ချင်းဟာအသက်ငယ်ကစပြီးသဘင်မမျက်ပဲထားခဲ့တာဖြစ်ပြီးနှစ်ပြား9ပါးနဲ့တကူးရှင်9ယောက်ကိုလည်းကိုးကွယ်သူဖြစ်ပါတယ်။သူငယ်ငယ်ကတည်းကဖျားသခင်ရဲ့ရွေးချယ်မှုကိုခံရတယ်လို့ယုံကြည်ပြီးတော့သဘင်ကိုဖျက်မရင်တခုခုဖြစ်မယ်လို့ယုံကြည်တဲ့သူဖြစ်ပါတယ်။ဒူဝါလို့ခေါ်တဲ့ပုံနီစားပြီးအသက်ရှင်တဲ့ဆရာတဦးရဲ့လမ်းစဉ်ကိုလိုင်းနာယုံကြည်သူတဦးဖြစ်ပြီးဒီဘာသာရေးလမ်းစဉ်ကိုတော့ရန်နိုင်ငံမှာပိတ်ပင်ထားပါတယ်။ဦးရင်ချန်းကိုအသက်62နှစ်ရှိပြီဖြစ်တဲ့သူ့ရဲ့ဒီနံပါတ်5ရောက်မြောက်သားကစောင့်ရှောက်နေတာဖြစ်ပြီးတားဖြစ်သူကလည်းစပင်နဲ့အသက်ရှင်တန်မှုကြားဆက်ဆက်တာကိုယုံကြည်တဲ့သူတဦးဖြစ်ပါတယ်ရှင
်။ဆွေဇလန်နိုင်ငံမှာနေအောင်ကြီးဆွမ်းရင်တော့ဆိုလာလေရင်ပေါ်ကနေကမ္ဘာပထမအဦးဆုံးလေဒီခုံပြခဲ့ပါတယ်။အမြင့်ပေ9000နီးပါးကခုံပြခဲ့တာဖြစ်ပြီးတော့ပြန်ပြည့်မြဲဆွမ်းရင်အသုံးပြုတာကိုမြင့်တင်ဖို့အတွက်အခုလိုလှုံ့ဆော်ပြခဲ့တာပါ။လေဒီသမားရက်ဖဲယယ်ဒွန်ဂျန်ဟာနှစ်ယောက်စီးဆိုလာလေယာဉ်ပေါ်ကနေတနအီကီလိုမီတာ150နှုန်းနဲ့ခုံဆင်းခဲ့တာပါ။လေဒီမခုံဆင်းဘဲလေယာဉ်တောင်ပံပေါ်မှာလမ်းလျှောက်ခဲ့ရင်ဘယ်လိုနေမလဲဆိုတာကိုလည်းသိကျင်သေးတယ်လို့ဒွန်ဂျန်ကပြောပါတယ်။လာမယ့်2022ခုနှစ်မှာလေဒူလွာအလွန်ပါလွာတဲ့အမြင့်မီတာ2000မှာဆိုလာလေယာဉ်ကိုစမ်းသပ်ပြန်ပန်းဖို့လဲစီစဉ်ထားပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးမှာပါကမ္ဘာတလောကိုရိုနာဗိုင်းရပ်စ်ကူးစက်မှုဟာတနင်္ဂနွေနေ့မှာ28သန်းနီးပါးရှိလာပြီဖြစ်ပြီးတေဆုံးသူကလည်း9သိန်းနီးပါးရှိလာနေပါပြီ။မြန်မာနိုင်ငံရဲ့အင်္ဂလိပ်အင်းဒီယားနိုင်ငံမှာတော့တနင်္ဂနွေမှာအကူးဆက်ခံရသူ9000ကျော်နဲ့ကမ္ဘာမှာတစ်ရက်အတွင်းအများဆုံးကူးစက်မှုစံချိန်တင်ခဲ့ပါတယ်။အင်္ဂလိပ်မှာအခုဆုံးဒီရောဂါအကူးဆက်ခံရသူ4000ကျော်နဲ့ကမ္ဘာမှာတတိယအများဆုံးကူးစက်ခံရတာဖြစ်ပြီးဒုတိယအများဆုံးကကူးစက်သူ4000ကျော်ရှိတဲ့ဘရာဇီးပါ။ကမ္ဘာမှာအများဆုံးကူးစက်ခံရတာကအမေရိကန်ပြည်ထောင်စုဖြစ်ပြီးစနေနေ့အထိဆိုကူးစက်ခံရသူ6သန်းချုံနဲ့တည်ဆောင်းရသူက2သိန်းနီးပါးရှိနေပါတယ်။ဘယ်လာရုစ်နိုင်ငံမှာကာလတရှိအုပ်ချုပ်နေတဲ့အလက်ဇန်းဒားလူကာရှန်ကိုကိုဆက်ပြီးအာဏာရစေတဲ့အငင်းပွားပွဲရွေးကောက်ပွဲနောက်ပိုင်းလူလူဆန္ဒပြမှုတွေဆက်ပြီးဖြစ်ပွားနေရမှာတနင်္ဂနွေနေ့ကတော့မြို့တော်မင်းစ်မှာတောင်းနဲ့ချီပြီးစုဝေးဆန္ဒပြခဲ့ကြပါတယ်။ဒါဟာအရင်သတင်းပတ်တွေကထက်ဆန္ဒပြသူအရေအတွက်တိတိသာသာများလာတာပါ။ဒီတနင်္ဂနွေဆန္ဒပြပွဲကနေဆန္ဒပြသူ80တဲ့မနေ့အဖမ်းခံခဲ့ရတယ်လို့လူခွင့်ရေးဖွဲ့တွေကပြောပါတယ်မြန်မာနိုင်ငံမှာကိုဗစ်ကူးစက်မှုတရရိပ်တက်လာနေတဲ့အခုလိုကာလမှာပဲနိုင်ငံရေးပါတီတွေအနေနဲ့လူရောက်90တဲ့မပိုးပဲကျန်းမာရေးသတိပေးလမ်းညွှန်ချက်တွေအတိုင်းအင်္ဂါနေ့မနေ့6နိုင်ကစပြီးမဲဆွယ်စည်းရုံးခွင့်ပြုလိုက်ပြီလို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြေညာပါတယ်မြန်မာနိုင်ငံမှာအခုချိန်ထိကိုဗစ် -19 ကူးစက်ခံရသူပေါင်းကတနင်္ဂနွေညအထိဆို1419ဦးရှိပြီးတည်ဆောင်းရသူက10ဦးရှိပါတယ်။ဟောင်ကောင်လက်တော်ရွေးကောက်ပွဲတွေကျင်းပပေးဖို့အတွက်ဟောင်ကောင်အစိုးရကရွှေ့ဆိုင်းလိုက်တာကိုဆန္ဒပြဆန့်ကျင်တဲ့ဒေသခံတွေကအနည်းဆုံး290လောက်ကိုတနင်္ဂနွေနေ့မှာဖမ်းဆီးလိုက်တယ်လို့ဟောင်ကောင်ရဲကပြောပါတယ်။ဖမ်းဆီးထားသူတွေထဲမှာ 289ကိုတရားဝင်လူစုဝေးမှုနဲ့ဖမ်းဆီးတာဖြစ်ပြီးအမျိုးသမီးတူကိုတော့လွတ်လပ်ရေးတောင်းဆိုတဲ့ကြွေးကြော်သံတွေနဲ့ဆန့်ကျင်စော်ကားတဲ့အတွက်ဖမ်းဆီးခဲ့တာလို့ရဲကပြောပါတယ်။တနည်းအားဖြင့်မနေ့ကသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။တောတာရှင်ပေါင်းစိတ်ချမ်းသာကိုကြမ်းမာကြပါစေ။ဒီလိုကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျမခင်ဗျာပ
ါ This program has come to you from the Voice of America, Washington.